Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ2ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစသ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပြည်ထောင်စုရာဇဝတ်မှုတွေနဲ့ထောင်ချခံရရှိတဲ့တားပစ်သူဟန်တာဘိုက်တန်ကိုသမ္မတဘိုက်တန်ကလူချင်းချမ်းသာခွင့်ပေးလိုက်ပါတယ်မြန်မာအရေးနိုင်ငံတကာတုံ့ပြန်မှုတွေလမ်းကြောင်းမှရောက်ဖို့ကုလသမဂ္ဂကြွန့်ကျင်သူတွေကတတိပေးလိုက်ပါတယ်။ထိုင်း5014ပြစ်ခံရမှုအတွက်မြန်မာတပ်အမတ်ကိုထိုင်းအစိုးရကဆင့်ခေါ်ပါတယ်။ဒီသတင်းတွေပါဝင်တခြားထိပ်တန်းအောင်သတင်းတွေကိုတော့မအင်ဂျင်နိုင်နဲ့အတူတင်ပြပေးပါပါခင်ဗျာ
။ချင်းပြည်နယ်ဟာခါနဲ့ထန်းတလန်ကြားမှာရှိတဲ့စစ်ကောင်စီတပ်စခန်း3ခုကိုချင်းမျိုးသားတပ်ဦး CNA ကသိမ်းယူခဲ့တဲ့တိုက်ပွဲအတွင်းမှာတရင်မှုတွေအပါအဝင်စစ်ကောင်စီဘက်က30ဦးလောက်ကြာဆုံးပြီးတော့19ဦးကိုအရှင်ဖမ်းဆီးရမိခဲ့တယ်လို့ CNA ရဲ့ပြောခွင့်ရက VOA ကိုအတည်ပြုပါတယ်
။ခုတလောကကျွန်တော်တို့ဒီအဓိကဟာခါနဲ့ထန်းတလန်ကြားစစ်ကောင်စီရဲ့ဒီစခန်းတွေကိုစစ်စင်ရေးပို့ဆောင်တာပေါ့ဒီNovember 20th ရနေ့ကနေဒီနေ့အထိပေါ့ဆိုတော့အဲ့ဒီမှာစခန်းရဲ့3ခု
ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့ဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့် November လထဲမှာဒေတာကန်40ကျော်တေဆုံးခဲ့တဲ့အကြောင်း TNL ကသတင်းထုတ်ပြန်လိုက်တာတခါမူးဆဲနေဆက်ကုန်သွယ်ရေးပုံမှန်အခြေအနေပြန်ပြီးတော့မရောက်သေးတာစတဲ့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်မှုရှိပါတယ်နောက်ပိုင်းမှာတော့ဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြောပြမှာပါရှင
်ပြည်တော်စုအဆင့်ရာဇဝတ်မှုတွေအတွက်ထောင်ဒဏ်ချမှတ်ခံရနိုင်ခြေရှိတဲ့တားဖြစ်သူဟန်တာဘိုက်တန်ကိုသမ္မတဂျိုးဘိုင်တန်ကမနေ့တနင်္ဂနွေနေ့ကလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အရင်တုန်းကအာနာဂိုမီသားစုအကျိုးအတွက်အသုံးချမှာမဟုတ်ဘူးဆိုပြီးဒီမိုကရက်သမ္မတဘိုင်တန်ကပြောဆိုဘူးတာပါ။ဒယ်လာဝဲနဲ့ကယ်လီဖိုးနီးယားပြည်နယ်တွေကအမှုနှမှုအတွက်ပြစ်ဒဏ်ကလူငင်းခွင့်ပေးမှာမဟုတ်သလိုပြောင်းလဲပြစ်မှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုထားတာပါ။ဟန်တာဘိုင်တန်ဟာအစိုးရကိုအခွင့်ပေးဖို့ပြက်ကွက်မှုတရားမဝင်တင်နာကန်ဆောင်မှုနဲ့ပတ်သက်လို့အပြစ်ရှိကြောင်းထွက်ဆိုပြီးတရားသူကြီးတွေကအမှုနဲ့ပတ်သက်လို့စီရင်ချက်ချဖို့ရှိနေခြင်းလည်းဖြစ်နောက်လာမှာဒေါ်နယ်ထရန့်သမ္မတတာဝန်စတင်ထမ်းဆောင်ဖို့အချိန်နီးကလာခြင်းလည်းဖြစ်တာကြောင့်သမ္မတဘိုင်ဒန်ကသူ့သားကိုပြစ်ဒဏ်ကလူငင်းချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်။သမ္မတဘိုင်ဒန်2020သမ္မတရွေးကောက်ပွဲမှာအနိုင်ရပြီးတလအကြာဒီဇင်ဘာလအတွင်းဟန်တာဘိုင်ဒန်ကိုအခုပြစ်မှုတွေနဲ့ပတ်သက်လို့စုံစမ်းမှုတွေစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲမှာဘိုင်ဒန်အနိုင်ရတာကိုစန့်ကျင်တဲ့ကွန်ဂရက်လွှတ်တော်အမတ်တွေကသူ့အပေါ်မှာကြေမနက်ဖြစ်ပြီးမိသားစုဝင်တွေအခုလိုအမှုဆွဲဆိုတာဖြစ်တယ်လို့ဟန်တာဘိုင်ဒန်ဟာသူ့သားဖြစ်နေတာကြောင့်အခုလိုပြစ်မှတ်ထားဆောင်ရွက်ခံရတာဒါဖြစ်ကြောင်းလဲသမ္မတဘိုင်ဒန်ကပြောပါတယ်ခင်ဗျာ။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကလာမယ့်အစိုးရအသစ်အတွက်ယာဒူးတာဝန်တွေကိုခန့်အပ်ဖို့ပြင်ဆင်နေရမှာအာရက်နဲ့အရှေ့အလယ်ပိုင်းရေးရာအကြီးတန်းအကြံပေးအဖြစ်လက်ဘနွန်အမေရိကန်စီးပွားရေးလုပ်ငန်းရှင်မဆက်ဘိုလော့စ်ကိုအဆိုပြုလိုက်ပါတယ်။အပေးယူလုပ်နိုင်သူအရှေ့အလယ်ပိုင်းဒေသငြိမ်းချမ်းရေးကိုအစဉ်တစိုက်အားပေးသူဖြစ်တယ်လို့လည်းထရန့်ကသူ့ကိုယ်ပိုင် Truth လူမှုကွန်ရက်မှာမနေ့တုန်းကဖော်ပြခဲ့တာပါ။အမေရိကန်နဲ့တိုင်းပြည်အကျိုးစီးပွားကိုစောင့်ကျဉ်းနိုင်မဲ့သူဖြစ်တာကြောင့်အစိုးရဘက်မှပါဝင်လာမှာဝမ်းသာကြောင်းလည်းပြောပါရတယ်။ Bolos ဟာထရန့်ရဲ့သမီးဖြစ်သူ Tiffany ရဲ့ရောက်ခမလည်းဖြစ်ရုပ်ကောက်ပွဲကာလမှာတုန်းကစီယုံရေးအဖွဲ့ဝင်တက်ဦးဖြစ်ပါဝင်ခဲ့သူတက်ဦးဖြစ်ပါရဲ့ရှင်။
ဂျော်ဂျီယာနိုင်ငံလွတ်တော်အစအဦးရှိမှ၄ရက်မြောက်နေ့အဖြစ်အစိုးရဆန့်ကျင်တဲ့ဆန္ဒပြသူတွေကိုမိသက်ပိုက်တွေမျက်ရည်ရုပ်ပုံတွေနဲ့ဖြိုခွင်းလိုက်ပြီးတဲ့နောက်အထင်ကြီးအတိုက်ခံခေါင်းဆောင်ကိုရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးထင်းထင်းလိုက်ပါတယ်။ EU အဖွဲ့ဝင်ဖြစ်ရေးဆွေးနွေးမဲ့အစီအစဉ်တွေကိုပြန်လည်ရုပ်သိမ်းမယ်လို့ဂျော်ဂျီယာအစိုးရကပြီးခဲ့တဲ့သတင်းပတ်တွင်ကြေညာလိုက်ပြီးတဲ့နောက်မှာဆန္ဒပြကန့်ကွက်မှုတွေဖြစ်လာခဲ့တာပါ။အဲ့လိုရုပ်သိမ်းမဲ့အစီအစဉ်ဟာအနောက်အုပ်စုလိုလားတဲ့လမ်းကြောင်းကနေရုရှားရဲ့ဩဇာလွန်မှုဘက်ကိုရင်းသွားတဲ့သဘောဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြနေကြပေမဲ့ဂျော်ဂျီယာအစိုးရကတော့အဲ့လိုမဟုတ်ကြောင်းညှင်းဆိုထားပါတယ်ဆန္ဒပြခေါင်းဆောင်တူဖြစ်သူဇူရပ်ဇပါဒဇေကိုဆန္ဒပြဘက်ကအနေထွက်အလာမှာဖမ်းဆီးလိုက်တာလို့ Coalition for Change လို့ခေါ်တဲ့ဂျော်ဂျီယာနိုင်ငံကအကြီးဆုံးအတိုက်ခံပါတီက X လူမှုကွန်ရက်မှာရေးပါတယ်သူ့ကိုအမအသားမပါတဲ့ ကားပေါ်ရဲတွေကဖမ်းဆီးတင်ဆောင်သွားတဲ့မှတ်တမ်းဗီဒီယိုတွေမှာတွေ့ရပါတယ်သူကိုဘလို့ပုံမှန်မျိုးနဲ့အရေးယူမယ်ဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ
ယူကရိန်းကိုစီးရဲကူညီအမေရိကန်ဒေါ်လာတန်680ထောက်ပံ့ကူညီဖို့ယူကရိန်းကိုဒီကနေ့ရောက်ရှိနေတဲ့ဂျာမနီဝန်ကြီးချုပ်ကကတိပြုပြောဆိုပါရယ်သူ့ရဲ့ခီးစဉ်ကဒီကတိကဝတ်ကိုအားပြည့်ဖို့ရည်ရွယ်တယ်လို့လည်းပြောပါရယ်စစ်လက်နဲ့ပစ္စည်းအစ်စ်တွေကိုဒီလာတဲ့ယူကရိန်းကိုပို့ဖို့စီစဉ်ထားကြောင်းလဲဝန်ကြီးချုပ်ကဆိုပါရယ်အမေရိကန်မှာဇန်နဝါရီလတဲ့အစိုးရသစ်အပြောင်းလဲဖြစ်လာမှာနဲ့အနောက်နိုင်ငံတွေရဲ့ယူကရိန်းပေါ်အကူအညီတွေနဲ့ပတ်သက်လို့မေးခွန်းထုတ်နေကြတဲ့အချိန်မှာအခုလိုဂျာမနီဝန်ကြီးချုပ်ခီးစဉ်ပေါ်ပေါက်ခဲ့တာပါတစ်ချိန်တည်းမှာပဲမနေ့ညပိုင်းတိုက်ခိုက်မှုတွေအတွင်းရုရှားတိုက်ခိုက်လာတဲ့ drone စင်130တဲက52စင်ကိုပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါတယ်ရှင်
ဗီအိုအေအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗီအမေရိကန်အသံကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာပြည်ပခါတွေကြီးထွားလာနေတာနဲ့အမျှအသေးဆုံးသူအရေအတွက်6000ကျော်အထိရှိလာနေတာကြောင့်နိုင်ငံတကာရဲ့တုံ့ပြန်မှုတွေလမ်းကြောင်းမှရအောင်တက်မှတ်ဖို့လိုနေပြီလို့ကုလသမဂ္ဂကြွန့်ကျင်သူတွေကသတိပေးလိုက်ပါတယ်။မြန်မာအရေးမှာနိုင်ငံတကာကပြက်ကွက်နေတယ်ဆိုတာသေဆုံးသွားသူ6000ကသတိပေးနေပါတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Antonin Drews အပါအဝင်ကုလသမဂ္ဂလူ့ခွင့်ရေးနဲ့တရားရေးဆိုင်ရာအထူးကိုယ်စားလှယ်တွေနဲ့ဖွဲ့ထားတဲ့ကုလသမဂ္ဂကြွန့်ကျင်သူများအဖွဲ့ကဒီကနေ့ဒီဇင်ဘာလ2ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုကြတာပါနိုင်ငံတကာအတိုင်းဝန်အနေနဲ့အပြောင်းအလဲတွေလုပ်နိုင်စွမ်းရှိသလိုအယက်သားတွေကိုထိခိုက်ရာမှာအယက်သားတွေကိုတိုက်ခိုက်ရာမှာအတုံးချနေတဲ့လက်နက်တွေကိုစစ်ကောင်စီလက်ထက်မရအောင်ရှော့ချနိုင်တယ်ဆိုတာကိုလည်းထောက်ထားတွေရှိပါတယ်လို့ကြွန့်ကျင်သူတွေကပြောပါတယ်စစ်ကောင်စီအပေါ်နိုင်ငံတကာရဲ့ပြစ်မှတ်ထားတန်ခါအရေးယူမှုတွေကြောင့်လက်နဲ့ထုတ်လို့ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းနဲ့တခြားနည်းပညာပိုင်းဆိုင်ရာတွေရယူနိုင်စွမ်းသုံးပုံတစ်ပုံအထိကျဆင်းသွားခဲ့တယ်လို့လည်းပြောပါတယ်လူခွင့်ရေးအထုကိုယ်စားလှယ် Tom Andrews မနစ်ကထုတ်ပြန်ခဲ့တဲ့ The Billion Dollar Death Trade လို့ခေါ်တဲ့ဒေါ်လာဘီလီယံနဲ့ချီလူသက်လက်နဲ့ကုန်သွယ်ရေးလို့အမည်ပေးထားတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာထွက်လာပြီးမှနိုင်ငံတကာကစစ်ကောင်စီပေါ်အရေးယူမှုတွေပေါ်ပေါက်လာတာလို့လည်းဆိုပါတယ်နိုင်ငံတကာရဲ့ကြိုးပမ်းမှုတွေကိုကြိုဆိုပေမဲ့မြန်မာပြည်သူတွေတကယ်လိုအပ်နေတဲ့အကူအညီတွေအတွက်နိုင်ငံတကာအသိုက်အဝန်းအနေနဲ့ဗျူဟာကြကြထိရောက်စွာပူးပေါင်းဆောင်ရွက်မှုတွေမရှိသေးဘူးလို့လည်းကုလသမဂ္ဂကြွန့်ကျင်သူများအဖွဲ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ်ခင်ဗျာ
မြန်မာရေတပ်ကထိုင်းငါးဖမ်းဆက်လေတွေကိုပစ်ခတ်ပြီးတော့ရေလုံသားတွေဖမ်းဆီးသွားတဲ့ကိစ္စအတွက်မြန်မာတပ်အမတ်ကြီးကိုထိုင်းနိုင်ငံကဒီကနေ့စင့်ခေါ်ပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးဌာနအရှိအာရှရေးရာညွှန်ကြားရေးမှူးချုပ်ပီယာပါခ်ဆတရွန်နဲ့တွေ့ဆုံခဲ့တဲ့မြန်မာတပ်မတ်ကြီးဦးချစ်ဆွေကတော့ဖြစ်ရဲ့အတွက်ဝန်ထဲကြောင့်နဲ့သက်ဆိုင်ရာအမြင့်ဆုံးတာဝန်ရှိသူတွေကိုတင်ပြပေးမယ့်အကြောင်းပြောကြားခဲ့တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။စနေနေ့ကထိုင်းငါးဖမ်းဆက်လီတွေကိုပြစ်ခတ်မှုတွေရေထဲခုန်ချတဲ့ငါးဖမ်းသမားတအူးသေဆုံးပြီးတော့32ဦးကိုဖမ်းဆီးသွားခဲ့တာပါ။အဲ့ဒီထဲက4ဦးကိုချက်ချင်းပြန်လွှတ်ဖို့လဲထိုင်းနိုင်ငံကဖိအားပေးတောင်းဆိုနေပါတယ်။မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းဆွေကိုဆက်သွယ်ခဲ့ရမှာထိုင်းနိုင်ငံကဖိရက်ကိုအပြည့်စုံစုံစမ်းဖော်ထုတ်ဖို့နဲ့ဖမ်းဆီးထားတဲ့အထက်က၄ယောက်ကိုပြန်လွှတ်ပေးဖို့တောင်းဆိုချက်အပေါ်အပြည့်အဝပူးပေါင်းဆောင်ရွက်ဖို့တုံ့ပြန်ခဲ့ကြောင်းလဲထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါရယ်ပြန်လွှတ်ပေးဖို့တောင်းဆိုနေတဲ့ထိုင်းနိုင်ငံသား၄ယောက်အပြင်ကျန်တဲ့ဖမ်းဆီးခံရသူတွေဟာဘယ်နိုင်ငံသားတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းဂိုက်ဒန်ဘာခရိုင်အတွင်းကရွက်ောက်ပွဲဆိုင်ရာအရာရှိတွေထံမှမဲပေးခွင့်မတ်ပုံတင်လာသူရိုဟင်ဂျာမျိုးသားတအုပ်ကိုရဲတပ်ဖွဲ့ကမနေ့ဒီဇင်ဘာလ၁ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။အဲ့ဒီရိုဟင်ဂျာအမျိုးသားနူရူလ်အမင်းဆိုသူကိုဖမ်းဆီးလိုက်ကြောင်းဘင်္ဂလားဒေ့ရွက်ောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေကြသူရိုဟင်ဂျာတချို့ဟာနိုင်ငံသားကရနိုင်ရေးအတွက်ရွက်ောက်ပွဲဆိုင်ရာရုံးခွဲအများအပြားမှာလိုက်လံမှတ်ပုံတင်နေကြတယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေဟာတရားမဝင်နှိမ့်လန့်နေတဲ့နိုင်ငံသားကရနိုင်အောင်ဒေသခံရွက်ောက်ပွဲဆိုင်ရာအရာရှိတွေထံမှလာရောက်စီးရင်ပေးသွင်းနေကြတယ်လို့ရွက်ောက်ပွဲကော်မရှင်ကပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့မှာပြောကြားထားပါတယ်ခင်ဗျာ
။ထိုင်ဝမ်သမ္မတလိုက်တန်တိုင်းဟာ 1942ခုနှစ်ကဂျပန်တို့ရဲ့လေကြောင်းတိုက်ခိုက်မှုတွင်ကြာဆုံးသွားသူတွေအတွက်ရည်စူးပြီးဆောက်လုပ်ထားတဲ့အမေရိကန်ပြည်ထောင်စုဟာဝိုင်ပလဲစိတ်ကန်းကအမတ်တရဂူပိတ်မှန်ကိုဒီဇင်ဘာလ10ရက်နေ့ကတွားရောက်ဂါဝရပြုခဲ့ပါတယ်။သမရဟာအခုလိုအမေရိကန်ပြည်ထောင်စုကိုလာရောက်လဲပတ်နိုင်အောင်စီစဉ်ပေးတဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးတင်ကြောင်းပြောဆိုသလိုပြပရောက်ထိုင်ဝမ်နယ်ပွားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။သမရလိုင်းရဲ့Pacific Keys အတွင်ဟာဝိုင်ကိုပထမဆုံးဝင်ရောက်တာဖြစ်ပြီးတော့ထိုင်ဝမ်နဲ့တန်တမန်ဆက်ဆံရေးထူထောင်ထားတဲ့နိုင်ငံ12နိုင်ငံတည်းက13နိုင်ငံဖြစ်တဲ့ Marshall Tuvalu Palujun တွေကိုလည်းတွားရောက်မှာဖြစ်တယ်လို့ American ပိုင် Guam ကျွန်းကိုလည်းဝင်ရောက်မှာပါတရုတ်နိုင်ငံသားဌာနကတော့လိုင်ရဲ့အလေအပတ် Key နဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုကိုအပြင်းထန်ကန့်ကွက်ခဲ့တယ်လို့ထိုင်ဝမ်ကိုလက်နက်တွေထပ်မံတင်ပို့ရောင်းချတာကိုလည်းပြစ်တင်ဝေဖန်ခဲ့ပါတယ်ရှင်
တောင်တရုတ်ပင်လယ်ထဲကဖိလစ်ပိုင်တီးတန့်စီးပွားရေးဇုန်အတွင်ရုရှားတိုက်ခိုက်ရေးရင်ကုန်သင်္ဘောတစ်စင်းကျူးကျော်ဝင်ရောက်လာတဲ့အတွက်စိုးရင်စရာဖြစ်ကြောင်းသမရဖာရီနာမာကော့စ်ဂျူနီယာကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကဖိလစ်ပိုင်နိုင်ငံအနောက်ပိုင်းအောက်ဆီဒန်တယ်မင်ဒိုရိုပြည်နယ်ရေမှန်80အကွာမှာရုရှားတိုက်ခိုက်ရေးရင်ကုန်သင်္ဘောတစ်စင်းကိုတွေ့ခဲ့တဲ့ကြောင်းဖိလစ်ပိုင် Daily Inquirer သတင်းကဖော်ပြခဲ့တာကိုရေတပ်ပြောခွင့်ရ Ryan Vincent Trinidad ကဒီကနေ့အတည်ပြုပြောဆိုတာပါ။ဖိလစ်ပိုင်ရင်ကုန်သင်္ဘောကရုရှားတင်မောကိုရေဒီယိုနဲ့ဆက်သွယ်ပြောဆိုခဲ့တဲ့အကြောင်းပြောပါတယ်ရုရှားရင်ကုန်တင်မောကဗလာဒီဗိုစတော့ကိုဥတည်နေတာဖြစ်ပြီးရာသီဥတုအခြေအနေမကောင်းလို့စောင့်ဆိုင်းနေတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့ဖိလစ်ပိုင်ရေတပ်ပြောခွင့်ရထရီနီဒတ်ကပြောပေမဲ့ဖိလစ်ပိုင်ရေပိုင်နဲ့တည်းဒီတင်မောဘလို့ရောက်နေတယ်ဆိုတာကိုအသေးစိတ်ပြောကြားခြင်းမရှိပါဘူးရုရှားရင်ကုန်တင်မောကရေချောင်းဆန်ရစီမင်းစစ်ကနေနဲ့အညီဖြတ်တန်းသွားလာတာဟုတ်မဟုတ်ဖိလစ်ပိုင်ရေပိုင်နဲ့တပ်ဖွဲ့တွေကစောင့်ကြည့်ကြည့်ရှုခဲ့တယ်လို့လည်းသူကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးဖို့ဖိလစ်ပိုင်ဆိုင်ရာရုရှားတန်ယုံကိုဆက်သွယ်လို့မရသေးဘူးလို့လည်းသတင်းတွေကဖော်ပြပါတယ်ခင်ဗျာ
။ဒါကတော့တနင်္လာနေ့ညချမ်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုစော်ဝင်းလှိုင်နဲ့အတူတင်ဆက်ခဲ့တာပါ။အခုတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်။ပထမဦးဆုံးတော့ချင်းပြည်နယ်ကဒီတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုပြောပြမှာပါ။ချင်းပြည်နယ်ဟာခါနဲ့ထန်းတလန်ကြားမှာရှိတဲ့စစ်ကောင်စီတပ်စခန်း3ခုကိုချင်းပြည်နယ်အစိုးရကသိမ်းယူလိုက်နိုင်တယ်လို့ချင်းအမျိုးသားတပ်ဦး CNA ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအတည်ပြုပါတယ်။စခန်းသိမ်းတိုက်ပွဲအတွင်းမှာလည်းတရင်မှုတွေအပါအဝင်စစ်ကောင်စီဘက်က30ဦးလောက်ကြာဆုံးပြီးတော့19ဦးကိုအရှင်ဖမ်းဆီးခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNA ကလည်းသတင်းထုတ်ပြန်ထားတာပါ။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြမှာပါရှင်။
ချင်းပြည်နယ်ဟာခါမြို့နယ်ထန်တလန်မြို့ကြားကစစ်ကောင်စီတပ်စခန်းတွေကိုချင်းပြည်ကောင်စီပူပေါင်းတပ်ကစခန်းသိမ်းတိုက်ပွဲဖော်ဆောင်နေပြီးချင်းပြည်အစိုးရပူပေါင်းတပ်တွေကနိုဝင်ဘာလ22ရက်ကစတင်ပြီးထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။နိုဝင်ဘာလ22ရက်နေ့ကနေစတင်ခဲ့ပြီးလက်ရှိမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်ပွဲရှိနေတယ်လို့ချင်းမျိုးသားတပ်ဦးစီအန်တွေကပြောပါတယ်။ချင်းပြည်နယ်ဟာခါနဲ့ထန်တလန်ကြားစစ်ကောင်စီတပ်စခန်းတွေသိမ်းယူခဲ့တဲ့အခြေအနေကိုချင်းမျိုးသားတပ်ဦးစီအန်တွေရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နေက VOA ကိုခုလိုပြောပါတယ်
။ခုတော့ကကျွန်တော်တို့ဒီအဓိကဟာခါနဲ့ထန်တလန်အကြားစစ်ကောင်စီရဲ့အဒီစခန်းတွေကိုစစ်စင်ရေးပို့ဆောင်တာပေါ့ဒီ November 22ရက်နေ့ကနေဒီနေ့အထိပေါ့ဆိုတော့အဲ့ဒီမှာစခန်းတွေ၃ခုကိုရရှိတာပေါ့နော
်ချင်းပြည်နယ်ဟာခါနဲ့ထန်တလန်ကြားကစခန်း၃ခုကိုတင်ပိုက်ချိန်စစ်ကောင်စီဘက်ကတင်ရင်မှု2ဦးအခြားအဆင့်အရာရှိ3ဦးနဲ့ရဲအရာရှိ2ဦးအပါအဝင်လူ30ဦးကြာဆုံးပြီး19ဦးကိုဖမ်းဆီးရမိခဲ့တယ်လို့လက်နက်ကြီးလက်နက်ငယ်50ကျော်လဲတင်စီရမိခဲ့တဲ့အခြေအနေချင်းမျိုးသားတပ်ဦး CNA ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီကဆက်ပြောပါတယ်
ဟုတ်တိုင်းဖုန်းဆိုဦးပေါ့နော်ရှင်တိုင်းဖုန်းရဲ့666တိုင်းဖုန်းရဲ့ပြီးတော့ဟိုတက်ကအရာရှိက2ဦးရဲ့ပြီးတော့ရဲအရာရှိက2ဦးရဲ့ပေါ့အာသူတို့အပါအဝင်အားလုံးသူတို့ဖက်က30ကျတော့ပေါ့နော်ဖူယောက်ကရှင်ပန်းကွာလည်းနဲ့ဒီဘာတွေကတော့ဟို50တလဲတော့ရရှိတယ်ပေါ့
လက်ရှိမှာတော့စစ်ကောင်စီကလေကြောင်းကတိုက်ခတ်တယ်လို့လက်နက်ကြီးပစ်ခတ်တာတွေရှိနေပြီးတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းလဲစလိုင်းထက်နီကပြောပါတယ
်50ကတော့တိုက်ပွဲကဆက်လက်ပြီးတော့ဖြစ်နေတဲ့အနေထားမှာပဲပါလို့ဆိုကျွန်တော်တို့ဖက်ကစစ်စင်ကြီးနားရင်လည်းမနားရင်လည်းချက်ဆိုင်တာတော့အာဒီနေ့ကို3ချင်း4ချင်းစသဖြင့်ဒီမနေ့လည်းအဲ့ဒါလိုသေးတယ်နော်ဒီမနေ့6မိနစ်ပါတယ်အဲ့ဒါချက်ဆိုင်တာလည်းရှိတယ်ဒီတော့ဒီနေ့ချင်းကလည်းပြဿနာဖြစ်တယ်အဲ့ဒါမှမရှိနေပါတယ်အခုတိုက်ပွဲရတဲ့ဆက်လက်ပြီးတော့ပြင်းထန်လာမယ်အခြေအနေမှာပါတယ်
စစ်ကောင်စီဘက်ကအကြဆုံးစည်းရင်းကိုတော့တိကျအတည်ပြုချက်မရသေးပါဘူး။ချင်းပြည်နယ်အခြေစိုက်သတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်သား19ဦးနဲ့လက်နက်တွေဖမ်းဆီးရမိကြောင်းသတင်းတွေဖော်ပြပေမဲ့အကြဆုံးစည်းရင်းကိုတော့ဖော်ပြထားတာမတွေ့ရပါဘူး။ချင်းပြည်နယ်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူး။နိုဝင်ဘာ9ရက်နေ့ကလေးကစတင်လိုက်တဲ့ချင်းညီနောင်အဖွဲ့ရဲ့ချင်းညီနောင်စစ်စင်ရေးမှမင်းတပ်မျိုးနဲ့ဖလန်းမျိုးမျိုးပေါ်ကစစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့ချင်းပြည်နယ်မင်းတပ်နဲ့ဖလန်းဘက်တွေမှလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
။ကိုဆန်ကျော်ပါရှင်။အခုလိုချင်းပြည်နယ်ကနောက်ဆုံးဒီတိုက်ပွဲရသတင်းတွေကိုကြားပြီးရဲ့နောက်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကလေကြောင်းတိုက်ခိုက်မှုအခြေအနေကိုလည်းကြည့်ကြရအောင်ပါ။တအောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ TNL ထိန်းချုပ်ရာဒေသတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်လို့ပြခဲ့တဲ့လတလတဲမှာရင်အရက်သား40ကျော်တိတ်ဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ80ကျော်ရှိကြောင်း TNL ကပြောပါတယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်တိတ်ဆုံးမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကသတိပေးနေတဲ့ကြားမှာပဲအခုလိုတည်ကြည်ထိခိုက်မှုတွေပေါ်ပေါက်နေတာပါလေကြောင်းတိုက်ခိုက်မှုတွေကြောင့်တိတ်ဆုံးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတာကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကငြိမ်းချမ်းရေးဆွေးနွေးဖို့အသင့်ရှိကြောင်းပြီးခဲ့တဲ့သတင်းတပတ်ခန့်ကကြေညာခဲ့ပေမဲ့စစ်ကောင်စီနဲ့ TNL အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေဆက်လက်လှုံ့ဆော်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာတော့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ထိန်းချုပ်နယ်မြေမှာအရတား40လောက်သေဆုံးခဲ့ကြောင်း TNL ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOE ကိုပြောပါတယ်။
နိုဝင်ဘာလကုန်ထီเนาะပြန်ပေါင်းကြည့်မယ်ဆိုအရတားမှာထိခိုက်တိုက်ဆုံးမှုကတော့40အထက်ရှိပြီးတော့မှထိခိုက်ဒဏ်ရာရတာက80အထက်ရှိပါလေဟုတ်ကဲ့အဲတိုက်ပွဲဖြစ်ပွားတဲ့နောင်ချူရှိမယ်ပြီးတော့တိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ကြောင်မဲမိုးကုတ်ပြီးတော့မိုင်းငော့ကိုခိုင်ဘက်မှာဖြစ်ပါလေဟုတ်ကဲ့
နိုဝင်ဘာလ30ရက်နေ့စနေနေ့ညနေပိုင်းကကြောင်မဲမြို့တိုက်ခိုက်မှုမှာအရတား10ဦးသေဆုံးပြီးလူ20ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းလဲTNL ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကပဲဆက်ပြောပါတယ်
။အဒီနိုဝင်ဘာ30လောက်ကမှစစ်ကောင်စီကကြောမဲကိုလာရောက်ပြီးတော့မှဘုံကျဲတိုက်ခိုက်တယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံ10ဦးတေဆုံးပြီးတော့မှ20ဦးထိခိုက်ဒဏ်ရာရပါတယ်။အခြားနေအိမ်25လုံးဆက်လက်ထိခိုက်ပျက်စီးသွားပါတယ်။ဟုတ်ကဲ့
။ဒီနှစ်2024ခုနှစ်နိုဝင်ဘာလအတွင်းတိုက်ပွဲပြင်းထန်နေတဲ့နောင်ချိုမြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှုကြောင့်အရတား18ဦးသေဆုံးပြီး34ဦးဒဏ်ရာရှိခဲ့ကြောင်းလည်း TNL ကသတင်းထုတ်ပြန်ထားပါတယ်။လေကြောင်းတိုက်ခိုက်မှုသတင်းမှတ်တမ်းတွေအရပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကမိုးကုတ်မြို့မှာသေဆုံးသူ9ဦးဒဏ်ရာရှိသူ13ဦးပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကကုတ်ခိုင်မြို့မှာသေဆုံးသူ3ဦးဒဏ်ရာရှိသူ10ဦးနဲ့မိုင်းငော့မြို့မှာတရားရရှိသူ5ဦးရှိခဲ့ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုတွေဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့တရုတ်ခီးစဉ်ကပြန်လာပြီးနောက်ပိုင်းမှာပိုမိုမြင့်တက်လာခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကတော့ TNL ကစစ်တမ်းတင်ပြည်သူတွေကိုငဲ့ညာတာနဲ့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆတ်မှုကိုလေးစားတာကြောင့်စီရေးပြိပကတွေအဆုံးသတ်ရေးအတွက်ဆွေးနွေးဖို့အစဉ်သင့်ရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကိုခင်မောင်စိုးမိပါရှင်။ဆက်လက်ပြီးတော့ကချင်ပြည်နယ်မှာဒီ73စီရှားပါးနေတဲ့အခြေအနေကိုလည်းပြောပြအောင်ပါပါ။မြတီနာမြို့အပါအဝင်နေရာတော်တော်များများမှာ73စီဝယ်ယူရခက်ခဲနေတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်73စီကအဝင်ပိတ်ထားတဲ့အတွက်စိုက်ကယ်တွေနဲ့တည်လာတဲ့73စီကအဓိကထားပြီးတော့ဝယ်ယူနေရတယ်လို့လည်းဆိုပါတယ်ကချင်ပြည်နယ်ကဒီ73စီရှားပါးနေတဲ့အခြေအနေရန်ကုန်ကပေးပို့လာတာကိုတော့ကိုငိမ့်ချန်းကပြောပြမှာပါရှင်
ချမ်းပြည်နယ်မြောက်ပိုင်းမူဆဲနေဆက်ကိတ်ကနေမိဖို့ကြောင့်တီးနံတဲ့တားငါးတွေတနိုင်တစ်ပိုင်တည်ယူခွင့်ကိုတရုတ်နိုင်ငံရွှေလီမြို့ကတာဝန်ရှိသူတွေကတနင်္ဂနွေနေ့ဒီဇင်ဘာ1ရက်ကစပြီးပြန်ခွင့်ပြုလိုက်ပါတယ်စစ်ကောင်စီနဲ့ရွှေလီမြို့ကတာဝန်ရှိသူတွေညှိနှိုင်းပြီးပြန်ဖွင့်ပေးလိုက်တယ်ဆိုပေမဲ့တရုတ်ဘက်ကတွန်းလာတဲ့ပစ္စည်းမှန်သမျှကိုမြန်မာဘက်မှပြန်စီစစ်ပြီးတချို့ပစ္စည်းတွေကိုအပြီးသိမ်းဆည်းတာတွေရှိနေတယ်လို့ မူဆယ်ဒေတာကန်တူကအခုလိုပြောပါဗျာ
ပြေမနာပြောတာမနီယာထွက်လာတဲ့ဟိုဖြစ်ပြီးတောက်တောက်ကိုကြီးတော့အခုလုံးမြန်မာဘက်ကချထိုင်းလာတာပေါ့ဒီလိုညနေလောက်ကျမှသူကပြန်ပြီးတော့မှကိုကိုကြည့်ကြည့်ကြည့်ကြည့်ကျမှယူခိုင်းတာပေါ့ဗျာအဲအဲ့လိုတောင်းကြီးနည်းနည်းရပြီးတော့မှပြန်လာယူခိုင်းတာသူကအဲ့တော့ထားလိုက်တာဒါမှမဟုတ်ညနေကျတော့ပြန်ပြီးတယ်အဲစားတောက်ကိုကြီးတော့ကျမှမရဘူးအလားကိုပါမယ်မော်ပြစ်ဆက်ပစ္စည်းပါမယ်အဲ့အရာဒီဆိုရင်အခြေအနေပါမယ်။မအွန်လိုင်းကြည့်ကြည့်ပြီ။အဲ့အရာတော့ဟိုအပီးပန်းဂျုံနဲ့ဆက်လိုက်တာ။ပြီးမှဘယ်နည်းနဲ့တနည်းနည်းကိုပြန်လာခဲ့ဆိုပြီးတော့မှအဲ့အတော့ရကြီးပြပေးနေပြီးနေမဟုတ်နဲ့အပြီးတိတ်နဲ့တင်လိုက်တယ်အဲ့လိုမျိုးလို့
တရုတ်မြန်မာနှစ်နိုင်ငံနှစ်ဖက်ထုတ်ပြန်ကြမှာတော့တရက်ကိုကားအစီးရေ90စိုက်ကဲအစီးရေ200ဝင်ထွက်ခွင့်ပေးမယ်လို့ရေးသားထားပါတယ်ဒီဇင်ဘာလတရက်နေ့ကတရုတ်ဘက်ကဝင်လာတဲ့စိုက်ကဲတွေကနိုဝင်ဘာလ30ရက်မတိုင်ခင်ကတည်းကဝင်ဖို့စောင့်နေတဲ့သူတွေဖြစ်ပါတယ်အခုတရုတ်ဘက်အချမ်းမှာကားနဲ့စိုက်ကဲအစီးရေရာနဲ့ချီတန်းစီနေပြီးမြန်မာဘက်ကိုဝင်ဖို့စောင့်ဆိုင်နေတဲ့အကြောင်းဒေသခံတူကပြောပါတယ်သူတို့ထဲမှာအများစုကနိုဝင်ဘာလ30ရက်နေ့ကကမြန်မာဘက်ကိုဝင်ဖို့မဲနှိုက်ထားသူတွေဖြစ်ပါတယ်တရုတ်ဘက်ကနေမြန်မာဘက်ကိုဝင်ခွင့်ပေးတဲ့ကားစီးရေရာနဲ့ချီရှိနေတဲ့အခြေအနေကိုဒေသခံတို့ကအခုလိုပြောပါတယ
်တရုတ်ကလည်းလွတ်ပေးလိုက်တယ်ဆိုတော့သူကတရက်ကိုအခုကကားဆိုရင်အစီး90ပဲလွတ်ပေးတယ်ဒီအဝင်ကိုလည်းတရက်ကိုအစီး90ပဲထားတယ်အဲ့လိုမျိုးဖြစ်တယ်ဟိုင်ကဲကျတော့လုံးလုံးနဲ့ကျတော့သူကဟိုဘက်မှာအဲ့အမေမထုတ်ချင်ရတဲ့တန်းထားတဲ့ဆိုင်ကြီးကညာနေတဲ့ခါကျတော့ဒီအပိုင်းတော့အမေမရှိသေးဘူးအဲ့ဒီအထွက်တွေပဲရှိနေတာပေါ့တကယ်ကိုအချင်း90ပဲဆိုတန်းထားတဲ့ကားတွေကအချင်းရအများကြီးပဲကျွန်တော်တင်လာသူရောတစ်ထောင်လောက်ရှိနေတယ်အချင်း90ဒီတမန်လဲတော့အကုန်လုံးရွာလဲနေပြီးတော့ license ကားတွေပဲဆိုတော့ပုံစိုးရတာပေါ့အဲ့ဒီကားတွေကိုမှပဲဒီကားတွေပြေးဝင်နေတယ်သူလဲ
တရုတ်မြန်မာမူဆယ်မြို့မှာမန်ဝင်းဂိတ်နန်းတော်ဂိတ်စင်ပြူဂိတ်ဆိုပြီး၃ခုရှိပေမဲ့ကုန်စီပို့ဆောင်ရေးမှာအဓိကအသုံးပြုတဲ့မန်ဝင်းဂိတ်ကိုပိတ်ထားတော့ဖြစ်ပါတယ်။လက်ရှိမှာတော့စင်ပြူဂိတ်ကိုကုန်တင်ကားလေးနဲ့ cycle တွေကိုတနိုင်တစ်ပိုင်းတည်ဖို့ပြန်ပြီးဖွင့်ပေးတာပါ။နန်းတော်ဂိတ်ကိုတော့လူဝင်အထွက်အထွက်ပဲဖွင့်ထားပေးပါတယ်။တရုတ်နိုင်ငံကနေ73စီတည်ယူတာတွေကိုစစ်ကောင်စီကတားမြစ်ထားပါတယ်။မူဆယ်မြို့က73စီဆိုင်တွေမှာဓာတ်ဆီ1လီတာကို1000ကျော်ကျပ်ပေးဝယ်နေရတယ်လို့ကချင်ပြည်နယ်မှာလည်းတရုတ်နယ်စပ်ဂိတ်တွေပိတ်ထားလို့ဒီလိုပဲဈေးကြီးပေးဝယ်နေရပါတယ်ဒီဇင်ဘာလ2ရက်ကစပြီးမူဆယ်မြို့မှာ license ကားတွေကို73စီစာအုပ်နဲ့စီဝယ်လို့ရအောင်လုပ်ပေးမယ်လို့စစ်ကောင်စီဘက်ကကြေညာထားပေမဲ့လည်းမရသေးတဲ့အကြောင်းဒေသခံတချို့က VOA ကိုပြောပါတယ်ခင်ဗျာ
ဒါကတော့တရုတ်မြန်မာနယ်စပ်ဒီမူဆယ်မြို့မှာဒီကုံစည်းနှုံးနေပေါ့နော်ပြန်ပြီးတော့ကုံစီဝယ်ယူနေရတဲ့အခြေအနေနဲ့73စီရှားပါနေတဲ့အခြေအနေကိုကိုငိမ့်ချန်းကပြောပြသွားတာပါအခုဆက်လက်ပြီးတော့လဲကချင်ပြည်နယ်မြစ်ကြီးနားမြို့နယ်မြစ်ကြီးနားမြို့အပါဝင်နေရာတော်တော်များများမှာ73စီဝယ်ယူရခက်ခဲနေတဲ့အခြေအနေကိုတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်မြသစင်အောင်ကပြောပြမှာပ
ါကချင်ပြည်နယ်ဘက်ကို73စီတဲ့ရင်ဝင်ဝင်ပိတ်ထားလိုက်ပြီးတော့ဖွင့်ထားတဲ့စီဆိုင်တွေမှာလဲဈေးကြီးပေးဝင်နေရတယ်လို့ပြောပါတယ်73စီ1လီတာကို15000ဝန်းကျင်အထိဈေးပေါက်ပြီးတော့လူတလောက်လေးဝယ်မရဘူးလို့မြကျင်းနာဒေတာကန်တူက VOA ကိုပြောပါတယ
်ဈေးကမတရားကြီးခုန်တက်တော့ကြီးဆိုတော့တချို့ဆိုင်တွေကလည်းမဖွင့်တော့ဘူးဒီအဲဆိုတော့ဆိုင်တချို့တလေပဲဖွင့်နေတော့လူတွေကလည်းမရှိဘူးဆိုရင်အကြီးနေရာ300မျိုးအချိန်နဲ့အချိန်ပြီးရဆိုတော့နည်းနည်းလေးတော့ဖြတ်တာပေါ့73စီရဖို့ကတော့ကားတွေလုံးဝပေးမဝင်တော့လားဆိုတော့မြကျင်းနာဘက်တော့ကားဝင်တာတော့မတွေ့တော့ဘူးကြာဒီဘက်ကမ်ပိုင်တိုင်းပြည်နောက်ပိုင်းတော့မတွေ့တော့ဘူးကြာဒီမြကျင်းနာဘက်ကကားဝင်တာဒီဆိုင်ကယ်ဓမာလီလို့အမျိုးတည်ပြီးတော့လာရောက်လာတယ်တော့ရှိတယ်ကြာဈေးရောတက်တယ်ဘူးတော့လည်းမရဘူးကြာ
ဒေတာတွင်မှာ73စီခက်ခဲရှိနေပြီမဲ့73စီအသင်းရဲ့ဒီဇင်ဘာ2ရက်နေ့ရည်ညွှန်းဈေးမှာတော့မြကျင်းနာမှာ95 octane တလီတာကို4560သတ်မှတ်ထားပါတယ်။ဖားကတ်မြို့မှာလည်း73စီကားဝင်တာမတွေ့ရပဲစိုက်ကယ်တွေနဲ့တနိုင်တစ်ပိုင်းစီသေးယူခွင့်ပေးထားတယ်လို့ဖားကတ်ဒေသခံတူကပြောပါတယ်
။ကျွန်တော်တို့ဖားကတ်မြို့ကဘီးတော့ပုံမှန်မစိုးချင်ပါဘူး။အဲဒီသူတို့ကအကျချိတယ်လေ။အဲ့ဒါတော့များပါတယ်။ကြာတော့စိတ်ချိပါဘူး။တစ်ခါပြီးပြီဆိုလို့စနေတာပဲရှိကြတယ်။ဘီးသိကြဖြစ်ပါဘူး။ဒါကြည့်တော့ဖိတ်ထားတယ်ပြောရတာအခုကတော့ကျန်ကြတော့ဖိတ်ပေးရစီနဲ့ဘရုတ်မှန်တဲ့ဘိုင်းကြီးတွေပေါ့အဲ့လိုမျိုးလေးတော့စေကင်းပြင်ထားတယ်လို့ပြောပါတယ်ရှင်းဆိုင်ဒီမှာလည်းသူတို့အလေးအလေးနဲ့တော့ပေါ့နော်တန်းစီရတာပေါ့အဲတန်းစီဒီမှာအဲ့လိုထည့်ပေးတာတော့ရှိသွားတာ
ကချင်ပြည်နယ်မှာတော့73စီကဝင်ခွင့်ပိတ်ထားပြီးစိုက်ကယ်တွေနဲ့ရောင်းချပေးနေတဲ့73စီကိုသာဈေးကြီးပေးဝယ်နေရတယ်လို့ဒေတာရင်းမီဒီယာတွေမှာလည်းဖော်ပြပါဗါတယ်။ စစ်ကောင်စီနဲ့လက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတိုက်ပွဲတွေကြောင့်ချင်းပြည်နယ်စကိုင်းတိုင်းနဲ့ရှမ်းမြောက်ပါဝင်ကချင်းပြည်နယ်မှာလည်းပြီးခဲ့တဲ့နှွေမှာတတိယပတ်လောက်ကစပြီး73စီဝယ်ယူရေးအခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်စီပတိပခရီပြင်းထန်နေတဲ့ဒေတာတွေဘက်ကို73စီဖျက်တောက်မှုတွေလုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာ73စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီဘက်ကတော့စီဆိုင်တွေမှာသတ်မှတ်ထားတဲ့ရည်ညွှန်းဈေးတွေအတိုင်းရောင်းချတာရှိမရှိစီအရေးသွေးမှန်မှန်ဒီကိစ္စတွေကိုအဓိကစစ်ဆေးပေးနေပြီးလက်ရှိလူမှုကွန်ရက်ပေါ်မှာပြည့်နေတဲ့မြို့နယ်အလိုက်စီခွဲတန်းလျှော့တယ်ဆိုတာမဟုတ်ဘူးလို့ VOA ကိုဖြေဆိုထားပါတယ်ရှင်
မမသစင်အောင်ပြောပြသွားတာပါ VOE မြန်မာပိုင်းရဲ့တနင်္လာနေ့ညချမ်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်တဲ့အစီအစဉ်ကိုအခုဆိုရင်ဒီလိုင်းတိုရေဒီယိုတွေကနေပြီးတော့ပြန်ပြီးတော့နားဆင်နိုင်ပါတယ်ပထမပိုင်းနာယူဘက်ကိုလိုင်းတိုမီတာကနေဖမ်းယူနားဆင်နိုင်တာတွေကိုလည်းအသိပေးချင်ပါတယ်ရှင်
VOA American တန်ရဲ့ VOA မြန်မာနာနခင်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုအစီအစဉ်ကို Digital Line တွေကအပြင် Line to Radio နဲ့ဖမ်းယူနိုင်ပါတယ်။မနက်6နာရီမှစတင်တဲ့ Radio Season မှာပထမပိုင်းနာရီဝဲမနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို Line to Meter 25 kHz 11865 Line to Meter 32 kHz 6153ညနဲ့ Line to Meter 40 kHz 0533ညတို့ကနေဖမ်းယူနိုင်ပါတယ်။မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမေးဆွေရုပ်တံလိုင်း VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါကျမတို့စီစဉ်တွေကို Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းဖို့အချိန်ရောက်ပါပြီအဲ့ဒီတဲမှာမှတွေးဆမေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းတက်တန့်ရောင်းအစီအစဉ်စတာတွေကိုကျမတို့စီစဉ်လိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အခုတော့ပထမဦးဆုံးတွေးဆမေးမြန်းခန်းအစီအစဉ်ကိုကြည့်ကြရအောင်ပါတအောင်းတပ်ဖွဲ့ကငြိမ်းချမ်းရေးဆွေးနွေးဖို့အသင့်ရှိကြောင်းထုတ်ဖော်ကန့်လန့်တာကတရုတ်ဖိအားနဲ့စစ်ကောင်စီကိုရင်ဆိုင်ရမယ့်အခြေအနေမှာ FPNCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဆွေးနွေးမှုရလကနေထွက်ပေါ်လာတဲ့နီးပရိယေခြေလန်းသည့်ဖြစ်ဝါရိတ်နိုင်ငံရေးအကဲခတ်တဦးကတုံ့သက်ပါတယ်တရုတ်ရဲ့ဖိအားကတိုင်းသားအဖွဲ့တွေနာမဟုတ်ပဲစစ်ကောင်စီအပေါ်မှာလည်းကြားရောက်နေတယ်လို့နောက်ထပ်ဝါရိတ်နိုင်ငံရေးလေလာသူကလည်းထောက်ပြပါတယ်တပြိုင်နက်တည်းမှာပဲတရုတ်နိုင်ငံရဲ့ဖိအားအောက်မှာအပြစ်ခတ်ရစဲရေးအောင်မြင်မှုနဲ့ရေရှည်တည်တတ်မှုအပေါ်မေးခွန်းထုတ်နေကြတာပါ။ကိုငင်းချန်ကြီးကနိုင်ငံရေးလေးလာသူဦးတန်းစွန်းနိုင်နဲ့ဒေါက်တာလှကျော်စောတို့ကိုဒီတစ်ပတ်ဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
။ဒီတစ်ပတ်မေးမြန်းခန်းအစီအစဉ်မှာတရုတ်နိုင်ငံကသူ့ရဲ့နယ်နိမိတ်ချင်းထိဆက်နေပြီးသူ့အတွက်လည်းမဟာဗျူဟာလမ်းကြောင်းရရေးပါတဲ့မြောက်ပိုင်းဒေသတွေမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတာကိုရက်တက်နိုင်မှုအတွက်တုံးအားပေးဆောင်ရွက်နေတဲ့အနေအထားကိုကျွမ်းကျင်သူတွေကိုမေးမြန်းပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်အပြီးမကြခင်မှာပဲပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့တနက်ကင်အဖွဲ့ဖြစ်တဲ့တအားမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကသူ့ဒေသကစစ်တပ်နဲ့ပြည်သူတွေကိုငဲ့ညာစဉ်းစားတာအပြင်တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုကိုလေးစားတဲ့အနေနဲ့ရင်းနှီးဆွေးနွေးဖို့အသင့်ရှိတယ်ဆိုပြီးထုတ်ဖော်ပြောခဲ့တာပါ။ဝိုင်းနိုင်ငံရေးတုတ်တက်လည်လာသူလည်းဖြစ်တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာလက်ကျော်ဇောကတော့တရုတ်နိုင်ငံရဲ့လက်ရှိဗျူဟာကရလုံမှုတွေကိုရက်တက်နိုင်ဖို့နှစ်ဖက်စလုံးကိုဖိအားပေးနေတယ်လို့ဆိုပါတယ်
။ဟိုသူပြောထားတဲ့ထဲမှာပါပြီးသား။သူကဘယ်အားလုံးကိုဒန်းတူညီမျှဆက်ဆံမှမယ်လို့ပြောပြီးသားလေ။အဲ့တော့ MNDA တို့ဘာတို့ညာတို့အပြစ်ခတ်ရက်ဆဲဖို့နော်ဖိအားပေးဖို့လို့စစ်ကောင်စီလည်းပြောမှပဲ။ဒါကြောင့်သာအမျိုးသားရေးနေ့မှာပေးတဲ့ဟိုသဝင်ဟွာမှာမင်းအောင်နိုင်ကငင်းညာရေးဆွေးနွေးရအောင်ဆိုပြီးခေါ်လာရှိပြဒီတစ်ခါခေါ်လာမှာထူးခြားချက်ကလက်နဲ့စွန့်ဖို့လက်နဲ့ချောက်မပါသတိထားမိပါမယ်အဲ့တော့ဒါရီယာသူတရုတ်ကဖိအားကြောင့်တရုတ်ကိုမျက်နှာလှုပ်ရတဲ့အချက်ကြီးဖြစ်နေနော်အဲ့တော့ဟိုတောင်းကလည်းဂျောင်းကိုဖွင့်ပြောတာလေနော်တရုတ်ကဂျောင်းဝင်ဖြန့်ပြေးပေးမှုကြောင့်ကျွန်တော်တို့ဒီဟိုနေလောက်ရပါတယ်ဆိုတာဂျောင်းပြောထားတာဖြစ်တာပေါ့အဲ့တော့ဟိုတရုတ်ကတော့ကြည့်ရတာဗ ဖဲအားလုံးကိုဖျားပေးနေရတာပဲလေနော် MDA ကိုလည်းပြီးလို့သာဟိုတော့က MDA ကိုလည်းထုတ်ပြန်ချက်ထုတ်သွားတာပေါ့အဲ့တော့တရုတ်ရဲ့ရည်ရွယ်ချက်ကတရုတ်ကဟိုနေပေါ့နိုင်ငံသားရေးရုံးရဲ့ဟိုနေမှာသူကနိုင်ငံရေးသမားတွေနိုင်ငံရေးအဖွဲ့တွေအားလုံးပါဝင်တဲ့ဆွေးနွေးပွဲကြီးဖြစ်ရတဲ့တရုတ်ကကြိုးစားနေတယ်ကူညီနေတယ်လို့ပြောသွားတာရှိတာအဲ့တော့အဲ့ဒီလမ်းကိုတလှမ်းပြီးတလှမ်းလှမ်းနေတယ်ကျွန်မထင်
ဝါရီမြန်မာနိုင်ငံရေးသုံးသက်သူဦးတန်းစွန်းနိုင်ငံလည်း TNL ရဲ့ငြိမ်းချမ်းရေးစကားပြောလာတာကတရုတ်ဖီအားနဲ့ရှမ်းမြောက်ဒေသရေးချိန်ညှိပြီးတော့လှုပ်ဆောင်ကျက်လို့ရှုမြင်ပါတယ
်။ဥပဒေရေးပြတ်တက်ခြင်းဆိုလို့ရှိရင် TNL ရဲ့တပ်ဒီဖိုင်ဝီကစားရအောင်။နောက်တစ်ခုက TNL ရဲ့ဟောင်းဆောင်မှုအလုပ်ဒုံမြင့်မှုရှိတဲ့ပုံစံပေါ်မှာဒီနိုင်ငံကပါလာတော့ဒီညီတော်သုံးဖွဲ့ထဲမှာအေးအေးမအပါနော်ဒီ DNL နဲ့ MLD မျိုးတို့ဟာကျုပ်ရဲ့ကြီးကြမှုနဲ့လက်လန်းกว่าတဲ့အလန့်กว่าတဲ့နေရာမှာဘယ်တော့မှမရှိခဲ့ဘူးမရတည်ခဲ့ကြဘူးဆိုတာကျွန်တော်တွေ့ရမှာပါအာဒါကြောင့် DNL ရဲ့နေပြီးတော့ညီညာရေးတွေစကားပြောဖို့ခေါ်ရဲဆိုတဲ့အဲကိစ္စဟာဒီအချိန်ဒီတင်းမာမှုတွေအောက်မှာပေါ်လာတယ်လို့ယူဆပါတယ်ဒီကအဖြစ်နှစ်ချက်ပါတစ်ချက်ကတော့နေဇတ်ဒီသာပြည်သူတွေရဲ့နော်ဆင်းရဲဒုက္ခတွေကျွန်တော်တို့ဖယ်ရှားပြဖို့နောက်ကွာစစ်ကောင်စီရဲ့အကြမ်းဖက်မှုလုပ်ငန်းတွေနော်လေကြောင်းထုတ်စစ်တွေပြုသိမ်းပြီးဖို့ဒီရည်ရွယ်ချက်တွေသူကအာကျွန်တော်တို့ခုညီညာရေးစကားဆွေးနွေးစည်းစားဆွေးနွေးရေးစကားပြောမယ်လို့ပြောတာပါဆိုတာနွေဦးတော်လိုင်းကြီးကိုထိခိုက်အောင်လုပ်မယ်အာနွေဦးတော်လိုင်းကြီးနဲ့သူတို့နဲ့ဘာမှမပတ်သက်ပါဘူးခိစ္စာကြီးသဘောထားတွေမခေါ်ထုတ်ပါဘူးသူတို့ဘာသာသူတို့ဒီကျုံနဲ့ပဲကျွန်တော်တို့အခုနေရတဲ့တာကိစ္စလေဆံမြောက်ဒေတာကိစ္စလေအဓိကဥတည်ပြီးပြောတယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျ
ာတစ်ဖက်မှာလည်းဒီတိုင်းသားအဖွဲ့တွေဟာတရုတ်ဘက်ကဘလို့တောင်းဆိုမှုတွေရှိနေပေမဲ့သူတို့အနေနဲ့ကိုပိုင်ရီမန်းချက်ရက်တီချက်တွေနဲ့လွတ်ဆောင်ရတယ်လို့ဒေါက်တာလှကျော်စောကထောက်ပြပါတယ
်သူတို့အဖွဲ့တွေပေါ့သုံးဖွဲ့လုံးပေါ့နော်တအောင်ရောအဲ့ဒီ MNDA ရောAA ရောတရုတ်ကပြောရင်တော့နားထောင်ရတာပေါ့ဗျာဒါပေမဲ့ကိုကလုတ်ချင်မှလုတ်လို့ရတာပဲလေတအောင်ကသူပြောတဲ့အချိန်မှာပြည့်ပြည့်စုံစုံတော်တော်ပါတယ်နော်အဲသူတို့တအောင်အမျိုးသားများရဲ့ဖက်ဒရယ်ကိစ္စတွေဘာလို့အဲ့ဒါတွေအကုန်ပါတယ်နောက်သူတစ်ခုထည့်ထားပြီးတယ်သူ့ဒေသသူ့နယ်မြေကိုခုခံပိုင်ခွင့်ရှိတယ်ဆိုတာထည့်ထားတယ်ဟိုတအောင်ပြောတဲ့အချိန်မှာသူကတစ်ခုမှဟိုအလျှော့ပေးတဲ့ဟာမပါဘူးလေနော်သူသိမ်းထားတဲ့ဟာတွေနဲလာမှမဟုတ်တာပြီအဲ့ဒါတွေပြန်ပေးပါမယ်ပါမယ်ညာလို့မအမပြောဘူးဒီလူလူဒုက္ခရောက်နေတာတွင်နဲ့တရုတ်ကဖိအားပေးတဲ့အောက်မှာကျွန်တော်တို့ကဆွေးဆဆွေးနွေးဖို့အစင်းစင်းရှိပါတယ်လို့ပြောတာပဲရှိတယ်နော
်ဒီတစ်ခါတိုင်းသားဘက်ကတွစ်ဆုံဆွေးနွေးရေးအစပြုချက်တွေကအရင်ဟိုက်ကင်းသဘောတူညီချက်အခြေအနေမျိုးနဲ့သဘောတဘာဝနဲ့ချင်းကပ်မှုပုံစံချင်းမတူညီဘူးလို့ဦးတန်းစွန်းနိုင်ကယူဆပါတယ်တရုတ်ဖီအားနဲ့တစ်ဖက်ကစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြားဒီအခြေအနေနှစ်ခုအောက်မှာတိုင်းသားအဖွဲ့တွေအနေနဲ့သူသဖြင့် MNDA နဲ့ TNL အနေနဲ့ဘလို့တုံ့ပြန်တက်ပါကြလဲ
။ကျမင်းနေတဲ့မိခွန်းကိုသူတို့ FBN စစ်စီအဖွဲ့ကလည်းစဉ်းစားနေတာပါ။အခုကျွန်တော်ကအခုဒီ TNL ရဲ့ဒီညဉ့်ညဉ့်ရေးကံလမ်းမှုထွက်လာတယ်ဆိုတာ TNL တဖွဲ့တွေကနေထပ်ထုတ်ပြန်လိုက်တယ်လို့မထင်ပါဘူး။ပြီးခဲ့တဲ့ကျွန်တော်ဆယ်လောက်ကအန်ဆန်းမှာကျွန်တော် FBNCC ဖွဲ့ရဲ့အစီအွေကျင်းပါပါတယ်အဲ့ဒီအစီအွေကနေထွက်ပေါ်လာအဲ့ဒီထွက်ပေါ်လာမှုရဲ့ပေါ်ပြချက်ကပါလဲဆိုတော့ဒီရှမ်းညီနောင်သုံးဘွဲ့အနေနဲ့ဒီညီငယ်ကြီးဖိတ်ခေါ်ရမှာဘူးခိုင်ခင်ကာလနဲ့မတူဘူးအခုက TNL တခွဲတည်းထွက်ပြီးတော့သူကညီငယ်ကြီးစစ်တကန်လမ်းနေဟာပေါ်လာတာဒါပြောရမယ်ဆိုလို့ရှိရင်သူဒီပြည်ရဲ့ view အတွက်ခုဆက်ပြီးတော့သူတို့ကခင်းကျင်းလိုက်တယ်လို့ကျွန်တော်ယူဆပါတယ်။အဲလိုဖြစ်လာတဲ့အကြောင်းဟာကျွန်တော်တို့ပန်ဆန်းစည်းဝေးမှာစစ်ကောင်စီနဲ့ရင်ဆိုင်ရမယ့်နီးနာမှာပြောင်းလဲလာတဲ့ခြေလှမ်းတလန်းလို့ကျွန်တော်တော့မြင်ပါတယ်။တို့ရဲ့ဥဆောင်မှုနဲ့စစ်ရဆင်းနေလို့ရှိရင်ကျွန်တော်တို့ရှမ်းမြောက်ဒေသအကုန်စီကူတန်းတော်လာရေးဟာကျွန်တော်တို့အဆင်ပြေချုံးမှုနိုင်အနည်းဆုံးအားဖြင့်မူရှဲမန္တလေးတော့ဒုစီလမ်းကြောင်းကြီးပွင့်သွားနိုင်အဲ့လိုပွင့်သွားနိုင်နေဆိုတဲ့အနေထားတရားကိုတရုတ်ကပေးလိုက်လို့ရှင်တရုတ်ကလည်းသဘောကျမှာပါအဲ့ဒီအနေထားအောက်မှာ TNL ရဲ့ထွက်ပြီးကမ်းလှမ်းနေလို့ကျွန်တော်တော့ယူဆပါတယ်ခင်ဗျာဒါကြောင့် TNL ရဲ့ပြင်ပြမှုတော်လိုင်းရေးတစ်ခုလုံးရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ ဆွဲချက်တင်တာမျိုးပေါ့ဗျာနော်။ဟောဒီစပောက်ဖြစ်ဆွဆွဲတာမျိုးတွေအချင်းဒီကိုကျွန်တော်တို့ဒိမာပန်းနာဆိုအမြင်မြင်ကြီးစွာကျွန်တော်တို့တုံးသက်ဆင်ကြီးပြီးတော့ကျွန်တော်တို့စောင့်ကြည့်ဖို့လူတွေလို့ကျွန်တော်တော့တိုက်တွန်းနေတာပါဗျာ
။တရုတ်ဖီးယားနဲ့ဖြစ်လာမဲ့တည်ငြိမ်ရေးငြိမ်းချမ်းရေးအလားအလာကလည်းရေရှည်မှာဘလို့ဖြစ်လာနိုင်ပါသလဲ။
ဒီကအဲ့လိုဖိအားပေးပြီးတော့ငင်းညာရေးကိုရအောင်လုပ်မယ်ဆိုတာလည်းမဖြစ်နိုင်ဘူးဗျ။သို့တော်လည်းတစ်နေ့တစ်ချိန်ချိန်မှာကျမတို့အားလုံးနော်နိုင်ငံရေးဆွေးနွေးပွဲစပွဲမှာဒါကိုအဆုံးဖြတ်ပြီးမှာ။အဲ့တော့အခုလိုကာလမျိုးမှာနော်တရုတ်ကဖိအားပေးလို့ငင်းညာရေးစပွဲစကားပြောတဲ့အခါမှာအခုထူးခြားချက်ကဒီတိုင်းရင်းသားအဖွဲ့တွေကငြိမ်းမနေဘူးဗျ။သူတို့ရထားတဲ့ဟိုဒေသလေးတွေဘာလေးတွေကိုခိုင်မာအောင်ကောင်းမွန်အောင်ပြီးဆောက်ရတယ်။အဲ့လားအင်မတန်ကောင်းတဲ့အချက်ပြဟိုတဖြည်းဖြည်းနဲ့တိုင်းပြည်ကိုတည်ငြိမ်အောင်တဖြည်းဖြည်းနဲ့တိုင်းပြည်တည်ငြိမ်ရေးပဲရအောင်တဖြည်းဖြည်းတော့ဖြစ်မှာပေါ့ဗျာဒါပေမဲ့ခင်ဗျားခုနပြောလို့ပဲဖီအားကြောင့်ဖြစ်လာတဲ့ငြိမ်းချမ်းရေးကတော့ရေရှည်မခံနိုင်ဘူးအဲ့လိုလက်တွေ့အရာလုံရင်းကန်ရင်းရနေပြီးတော့ငြိမ်းချမ်းနဲ့တည်ငြိမ်နဲ့ဘယ်နည်းတစ်ခုရလာမှာအဓိကကစစ်ကောင်စီကအဓိကဗျာဒီဟာအဲစစ်ကောင်စီကသူ့ရဲ့အစားအစာအရာရာအခွင့်အထူးကစိတ်တက်ကိုပြောပြီးတော့သူရှိထားတဲ့အနိုင်ငံရေးအာဏာကြီးစီးပွားရေးအာဏာကြီးကိုမျှပြီးတော့ဟင်းပြုမယ်ဆိုတဲ့စိတ်ကလေးဝင်လာမှကျမတို့တိုင်းပြည်ကတစုံတရာငြိမ်းချမ်းရေးရမယ်တစုံတရာဖွံ့ဖြိုးတိုးတက်ဖို့ရမယ်အခုချိန်ကတော့မလွယ်သေးပါဘူ
း TNL ရဲ့ဆက်ဆက်ဆွေးနွေးကမ်းလှမ်းချက်ကြေညာပြပြခြင်းမှာပဲတရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးကိုမြှင့်တင်ပေးဖို့တရုတ်နိုင်ငံရဲ့ခရီးကွက်တွေကိုထက်လောက်တည်ပြုပါတယ်မနက်ကမှစစ်ပွဲနဲ့ပြိုပြဲဗျမ်းမာဖြစ်နေတာမျိုးကိုတရုတ်နိုင်ငံကလိုလားဘူးလို့ဆိုပါတယ်တွေ့ဆုံဆွေးနွေးတဲ့ရင်ကြားစည်းရုံးကိုတရုတ်နိုင်ငံကတက်တက်ကြွကြနဲ့ထောက်ခံအားပေးသွားမှာဖြစ်တယ်လို့လည်းထပ်ပြောပါတယ်ဒါပေမဲ့ဒါကအမှန်တကယ်ရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဖြစ်မလားဆိုတဲ့မျိုးကုန်တွေကတော့ဆက်လက်ဖြစ်ပေါ်နေပါတယ်ညာကျွန်တော်ကတော့ငြိမ်းချမ်းရေးပါ
ကိုငင်းကြိုင်အပတ်စဉ်တင်ဆက်နေတဲ့ဆက်သွယ်မေးမြန်းခန်းအစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့ VOA TV သတင်းအစီအစဉ်မှလည်းအပတ်စဉ်ထုတ်လွှင့်နေပါတယ်အခုတော့စီးပွားရေးကဏ္ဍကိုကြည့်ရှုဖို့အချိန်ရောက်ပါပြီကီနီပြည်နယ်ကလယ်သမားဦးလာဟန်တယောက်မိသားစုစားဖို့အိမ်ပြန်ပြီးစပါးတွားယူကတွားယူရာကနေမြေမြုံမိုင်းနေမိပြီးတော့အခုဆိုရင်အလုံးမလုံနိုင်တဲ့အခြေအနေဖြစ်သွားတဲ့အတွက်မိသားစုရှေ့ရေးစိတ်ပူနေရပါတယ်ဆရာနာသိမ့်မှုနောက်ပိုင်းမြေမြုံမိုင်းအသုံးပြုမှုတိုးလာနေတဲ့အချက်ကလူထုရဲ့အသက်အန္တရာယ်ကိုသာမကအသက်မွေးဝမ်းကြောင်းအလုတ်အကင်တွေအတွက်လည်းအဓိကအဟန့်အတားတစ်ခုဖြစ်နေပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
မြန်မာပြည်ကရင်မှာပြတ်တရားနေဖြစ်တာကြောင့်လဲသမားကြီးရာရွှေကျင်ကခင်ပွန်းဖြစ်သူကိုအပြင်းမသွားဖို့လဲတဲ့မဆင်းဖို့တတိပေးခဲ့သေးတာပါဒါပေမဲ့ခင်ပွန်းဖြစ်သူကတော့လဲတဲ့ကစိုက်ထားတဲ့တီးနှံတွေကိုတွားကြည့်အောင်မယ်လို့ဆိုကထွက်သွားပြီးနိုင်ပိုင်းချာမှာပဲမြေမြုံမိုင်းထိပ်ပြီးဆုံးပါခဲ့ရပါတယ
်ဟာမန်တန်ဟမ်ဟမ်ပါလေ
ညနေ9နာရီလောက်မှာလဲခွင်းတဲ့ကပောက်ကွဲသံကြားခဲ့ပါတယ်သူသွားတဲ့နေရာဆိုတော့စိုးရင်ခဲ့ပါတယ်သူဒါမှမဟုတ်လဲတယောက်ယောက်ဒါမှမဟုတ်လဲရွာတဲကနွားတို့ဝက်တို့လည်းဖြစ်နိုင်တယ်လို့တွေးခဲ့ပါသေးတယ်တေးကြတာကတော့တယောက်ယောက်တော့မိုင်းထိတာဆိုပြီးစိတ်ပူခဲ့ရတယ်လို့လဲသူမကြီးရာရွှေကျင်ကပြောခဲ့တာပါအ
န်တောင်းလဲလဲစတုံးနန်းတော့ဟိုလဲပင်စဖုန်ကိုင်းနော်
စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားဆဲဆုနှစ်တွင်နေချီဖြစ်နေတဲ့ပြည်ပခါတွေကြောင့်နိုင်ငံတွင်းမှာမြေမြုံမိုင်းအသုံးပြုမှုကဇက်တိုက်ရှိနေခဲ့ပါတယ်။ဒီအချိန်မှာ2021ခုနှစ်ဆီယနာသိမ်းမှုနောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ဒါဇင်နဲ့ချီထွက်ပေါ်လာခဲ့ပြီးတိုက်ပွဲတွေပြင်းထန်လာခဲ့တာနဲ့အတူမြေမြုံမိုင်းပြဿနာကပိုပြီးတော့ကြီးထွားလာပါတယ်။မြေမြုံမိုင်းနေတဲ့တခြားစစ်ကြံလက်နက်တွေကြောင့်မြန်မာနိုင်ငံတွင်ထိခိုက်သေးဆုံးရသူအရေအတွက်ဟာဆိုရင်ပြီးခဲ့တဲ့နှစ်အတွင်းကဘာမှာအရေးအတွက်အများဆုံးဖြစ်တယ်လို့နိုင်ငံတကာမြေမြုံမိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့ ICBL ကဖော်ပြပါတယ်စစ်ဖြစ်နေတဲ့ Ukraine Syria နိုင်ငံတို့ထက်မြန်မာနိုင်ငံကကျော်လွန်သွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာ2023ခုနှစ်အတွင်းမြေမြုံမိုင်းရဲ့စစ်ကြံလက်နက်တွေကြောင့်သေဆုံးရသူအနည်းဆုံး228ယောက်ရှိခဲ့ပြီး980ကျော်ဒဏ်ရာရခဲ့တယ်လို့ICBL ရဲ့အစီရင်ခံစာကဖော်ပြပါတယ် ကရားပြည်နယ်အရှေ့ပိုင်းကလေသမားဦးလှဟန်တယောက်မိသားစုစားဖို့အိမ်ပြန်ပြီးတော့စံသွားယူရမှာမြေမြုံပိုင်းထိခဲ့ပြီးအခုတော့အလုံးမလုံးနိုင်တော့တာကြောင့်မိသားစုရှိရဲ့အတွက်စိုးရိမ်နေရပါပြီ
ဒီတော့မေ့တယ်ခဏမေ့ပြီးတော့ပြန်တယ်နောက်မှပြန်တည်ရတယ်လဲတဲ့ချိန်တော့မတည်ဘူးပေါ့နောက်လဲဒီနေ့တော့မကြဘူးဒါပေမဲ့နည်းနည်းတော့တည်ပြန်ရတယ်ပေါ့ဒါပေမဲ့အမိုးပေါ်ကြည့်ရလဲဘီလိုလဲတည်ပြန်မျိုးဖြစ်ရလဲနေတာအဲ့ဒီမျိုးဖြစ်ပေါ့
အခုတော့ခြေထောက်ဖြတ်လိုက်ရတဲ့အသက်52နှစ်အရွယ်ဦးလာဟန်တယောက်မိသားစုဝင်6ဦးရှိတဲ့သူ့မိသားစုကိုစစ်တမ်းခြားကနေဘလို့ဆက်ပြီးတော့ရက်တည်မလဲဆိုတာကိုတွေးတော့ပူပန်နေပါတယ
်ကိုကတွေးအမြင်နဲ့ရည်လို့မဟုတ်တော့ကိုလှုပ်ဆင်းနေလှုပ်လှုပ်များသူများစားလို့ကိုစားလိုက်ရတယ်မင်းသူများလှုပ်လို့ကိုအကုန်မလှုပ်နိုင်တဲ့ခါကျတော့ကိုလည်းတော့စားတော့အားငယ်တယ်ဗောနော်အမျိုးကြီးပေါ့
သမီးဖြစ်သူမအေးမာကဖခင်ဖြစ်သူရွာကိုမပြန်ဖို့တားခဲ့ပါသေးတယ်ဖခင်ဖြစ်သူခြေတော့ဆုံးရှုံးသွားပြီးတဲ့နောက်မိသားစုဟာမျောလင်းချက်မဲ့သွားရတယ်လို့သူမကလည်းအလုပ်မရှိတာကြောင့်မိသားစုကိုမထောက်ပံ့နိုင်ဖြစ်နေပြီးတာဝန်မကျေတဲ့သားသမီးတဦးလိုခံစားနေရတယ်လို့ပြောပါတယ
်သုံးလုံးကွာရှားတယ်ဗောနော်အရင်အထက်အများကြီးဗောနော်အဖေကလုံနိုင်သွားနိုင်တော့ဆိုရင်ကတော့ဒီစိတ်ပူဆံမှုပေါ့နော
်မိုင်းတုံပြုတ်မှုတူလောင်မှုထုတ်လုပ်မှုတို့ကိုတားမြစ်တဲ့ကုလသမဂ္ဂသဘောတူညီချက်မှာမြန်မာနိုင်ငံကလက်မှတ်ထိုးမထားပါဘူးဒီဘက်နှစ်ပိုင်းတွင်မှာမြန်မာစစ်တပ်ဘက်ကမြေမြုံပိုင်းအုံပြုတ်မှုကလည်းတိုးလာနေတယ်လို့ ICBL ကထောက်ပြထားပါတယ်ဥလှဟန်ခြေတော့ဆုံးရှုံးခဲ့ရတဲ့ကြားပြည်နယ်တွင်ကခရစ်ယာန်ဘုရားကျောင်းကတော့ဆက်ပြီးတော့ရှိနေပါတယ်ဒါပေမဲ့လည်းအဆောက်အုံမျက်နှာစာမှာတော့ကြီးစံရတွေအပြည့်နဲ့ပါအနည်းကချေးလက်လမ်းတစ်လျှောက်မှာတော့တစ်တော်ထဲမှာအန်ဒီရဲ့ရှိနေကြောင်သတိပေးထားပါတယ်တိုက်ပွဲတွေဇက်တိုက်ဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းတချို့တွေကကိုယ့်အိမ်ကိုယ့်ရာပြန်ကြပြီမဲ့မိုင်းတန်တဲ့ဦးလာဟန်ကတော့
ဖြစ်လာမှဆိုတော့မလွယ်တော့ဘူးပဲဆိုပြန်ပြင်လို့မရတော့ဘူးလေနော်အရင်လိုပြန်ဖြစ်တော့မလွယ်တော့ဘူးအဲ့လိုမျိုးပဲလို့ဒီပြည်လာဆိုဒုက္ခတာပွားရရောက်သွားရင်ပဲအဲ့လိုမျိုးကတော့မတိုင်းတော့အကောင်ဆုံးအရင်ဆုံးကိုလို့ရှင်းပြီးမှပြန်သွားဆိုတဲ့ပုံကောင်းလို့ကတော့
မြေမြုံပိုင်းအသုံးပြုမှုဟာဆိုရင်တနိုင်ငံလုံးကပြည်နယ်နဲ့တိုင်း14ခုစလုံးမှာရှိလာပြီးနိုင်ငံတွင်းကမြို့နယ်အားလုံးရဲ့60ရာခိုင်နှုန်းထိကိုရှိလာကြောင်းလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အစီရင်ခံစာကဖော်ပြပါတယ်HRW ရဲ့အာရှဆိုင်ရာသုတေသနမှူးရှန်နာဘာရှနာကတော့မြန်မာစစ်တပ်ကမြေမြုံပိုင်းပို့ပြီးတုံးလာနေတဲ့အချက်ဟာဆိုရင်ကြီးရွာတွေမှာလူအသက်အန္တရာယ်နဲ့အသက်မွေးဝမ်းကြောင်းအလုတ်အကိုင်းတွေအပေါ်အခုကနေလာမဲ့ဆယ်စုနှစ်တွေအတွက်ပါချင်းချမှုဖြစ်လာမယ်လို့သတိပေးထားပါတယ်။အိမ်တွေကြီးရွာတွေလေခွင်းတွေထဲမှာစစ်တပ်ကမိုင်းတွေထောင်းနေလို့လည်းသူကထောက်ပြပါတယ်။အရင်ကစစ်တပ်မတင့်ခဲ့ဘူးတဲ့မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာလည်းတိုက်ပွဲတွေဖြစ်လာတာနဲ့အတူလူနေအိမ်တွေလေခွင်းတွေလမ်းဘေးတွေမှာမြေမြုံပိုင်းအန္တရာယ်တွေနဲ့ကြုံတွေ့လာနေရပါတယ်တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရသူတွေနေရရင်ပြောင်းတဲ့အချိန်မှာလည်းမြေမြုံပိုင်းအန္တရာယ်နဲ့ကြုံတွေ့ရပြီးထိခိုက်သေးဆုံးမှုတွေရှိနေပါတယ်မြန်မာနိုင်ငံမှာလူပေါင်း3သန်းကျော်အိုးအိမ်ဆွန့်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါမအေးမှာကတော့စစ်ပွဲကစိုးစိုးရက်ခက်ရင်ကောင်းပါပဲလို့တွေးတောနေပါတယ်ရှင
်စစ်ပွဲရေးကဏ္ဍကိုနားဆင်ခဲ့တာပါမတ်သိန်ကြီးထိုက်ကစူးစီးတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့လူမှုရှုကင်းအစီအစဉ်ကိုနားဆင်ကြည့်ရှုရအောင်ပါအမေရိကန်ပြည်ထောင်စုမှာအသက်အရွယ်ကျန်းမာရေးအခြေအနေကြောင့်အချိန်ပြည့်စောင့်ရှောက်မှုလိုအပ်တဲ့ဘိုးဘွားတွေအတွက်ဘယ်လိုစောင့်ရှောက်မှုစနစ်တွေရှိနေပါသလဲ။ကယ်လီဖိုးနီးယားပြည်နယ်မှာဘိုးဘွားစောင့်ရှောက်ရေးကိဟာ၃ခုဖွင့်ထားတဲ့ Alondra တက်ကြီးစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တင်အေးနဲ့မက်ဆုမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုကင်းမှာတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာမိသားစုဝင်တွေအနေနဲ့ဒီအပြည့်အဝအချိန်ပြည့်စောင့်ရှောက်မှုမပေးနိုင်တဲ့တက်ကြီးရွယ်ဝတွေအတွက်ကိုကျန်းမာရေးကအစဝန်ဆောင်မှုပေးစောင့်ရှောက်တဲ့တက်ကြီးကိဟာတွေရှိပါတယ်။အမေရိကန်မှာအသက်ကြီးလာရင်ဒီလိုကိဟာတွေမှာနေရဖို့များတာမို့ဘသူမဆိုကြိုတင်ပြင်ဆင်ထားတယ်လို့ကယ်လီဖိုးနီးယားပြည်နယ်မှာဒီတက်ကြီးစောင့်ရှောက်ရေးလုပ်ငန်းကိုတည်ထောင်ထားတဲ့မတ်တင်နေအေးကပြောပါတယ်။ ဘလို့ပြင်ဆင်မှုတွေကိုလုပ်ထားတဲ့မှာတည်းတက်ကြီးရွယ်ကိုစောင့်ရှောက်ရေးကိဟာသုံးခုအပြင်အိမ်နိုင်ရာရောက်စောင့်ရှောက်မှုပေးတဲ့ Alandra Home Care လုပ်ငန်းကိုတည်ထောင်သူမတင်သေးအင်းနဲ့မေးမြန်းထားပါတယ်ရှင်
ဒီမှာကဒီကယ်လီဖိုးနီးယားပြည်နယ်ပေါ့နော်ဆန်ဖရန်စစ္စကိုမြို့အနီးမှာရှိတဲ့အော့ကလန်မြို့မှာကနှစ်ခုဖွင့်ထားပါတယ်ပြီးတော့နောက်တစ်ခုကကျတော့ဒီနယူးယောက်ဆိုတဲ့မြို့ကလေးမှာဖွင့်ထားပါတယ်အမ facility တစ်ခုကိုတော့လူ6ယောက်ပေါ့လူဦးရေဘိုးဘွား6ယောက်ကိုညီမလက်ခံထားပါတယ်ဟုတ်ကဲ့
ဆိုတော့ American ပြည်ထောင်စုမှာဒီအသက်ကြီးလာတဲ့အခါပေါ့နော်သူတဖြင်းကဒီကျမရေးအချိန်နေကြောင်းမလို့ဒီအချိန်ကြီးဆောင်းရှောက်မှုလိုတဲ့တက်ကြီးရွယ်ဝင်ဆိုလို့ရှိရင်အမတနေရိုလိုမျိုးဒီပုဂ္ဂလိကပိုင်းတက်ကြီးဆောင်းရှောက်ရေးဂေဟာတွေမှာဟိုနေကြရတယ်ပေါ့လေဆိုတော့အဲ့လိုဂေဟာတွေမှာနေထိုင်နိုင်ဖို့အတွက်ကဟိုဘယ်လိုမျိုးကြိုတင်ပြင်ဆင်ထားဖို့လိုပါလဲဒီငွေကြေးပိုင်းကအစားပေါ့နော်အဲ့ဒါကိုလည်းရှင်းပြပေးပါရှင
်ဒီနိုင်ငံမှာတော့ပေါ့နော်ဟိုအသက်ကြီးလာပြီဆိုလို့ရှိရင်ပင်ဆင်ကသူတို့ဒီအစိုးရကပေးတာတွေနဲ့ပတ်သက်ပြီးတော့သူတို့ကသတ်မှတ်ထားပါတယ်မဟုတ်ပေးစင်ဝင်ဝင်များတယ်ပိုင်ဆိုင်မှုတွေများတယ်ဆိုလို့ရှိရင်တော့ညီမတို့ဒီအစိုးရကပေးတဲ့ program တွေနဲ့ qualify မဖြစ်ဘူးဖြစ်တဲ့အတွက်ကြောင့်မို့လို့ကိုကိုတိုင်းပဲကိုအိတ်ထဲရပဲကိုထုတ်ပေးရပါတယ်အမတကယ်လို့လစာကနည်းတယ်ဒီပေးစင်လစာကရတာနည်းတယ်ဆိုလို့ရှိလို့ရှိရင်တော့သူတတ်မှတ်ထားတဲ့ဝင်ငွေပေါ့နော်တစ်ထောင်တန်သိဖြစ်သေး2000တန်သိဖြစ်သေးပေါ့အဲ့လောက်ရှိတဲ့လူမျိုးဆိုလို့ရှိရင်ဝင်ငွေနည်းတယ်လို့သူတို့တတ်မှတ်တယ်ပေါ့နော်ဆိုတော့အဲ့လိုလူမျိုးဆိုလို့ရှိရင်เนาะတို့ကအစိုးရကနေပြီးတော့ Medicare တို့ Medicare Group ကနေပြီးတော့ဒီဇယိတ်တွေကိုတို့ပေးပေးတယ်
။ကျမကြီးထောက်ပံ့တဲ့ဇယိတ်တွေပေါ့
။ဟုတ်ကဲ့မှာဟုတ်ကျမကြီးထောက်ပံ့တဲ့ဇယိတ်တွေကိုတို့ပေးပေးတယ်။ပေးပေးပြီးတော့တို့ကတချို့တွေကျက်တော့ဟိုကာလတစ်ခုတန်စီပေါ့เนาะ1လဖြစ်ဖြစ်မယ်2လဖြစ်ဖြစ်မယ်3လဖြစ်ဖြစ်မယ်ပေါ့เนาะတို့ကျမကြီးပေါ့ခြေနေပေါ့မူတည်ပြီးတော့တို့ပေးပေးတယ်။တချို့တွေကျတော့ hospital ဖြစ်သွားတာမျိုးတို့ဝင်ငွေကလုံးဝမရှိဘူး0ဖြစ်နေတဲ့လူမျိုးဆိုလို့ရှိလို့ရှိရင်တို့အာနောက်ဆုံးအချိန်ရောက်တဲ့အထိပေါ့နော်သူတို့တွေပေးပေးတယ် VA ဆိုလို့ရှိရင်လည်
းဘယ်ဖြစ်စီမှုဟောင်းတွေအတွက်ကို
ညာစစ်မှုရန်ဟောင်းတွေအတွက်ကိုညာသူတို့ဒီ VA program ကနေပြီးတော့သူတို့အခွင့်အရေးတွေပေါ့နော်ဆိုအဲ့လိုလိုမျိုးတွေဆိုလို့ရှိလို့ရှိရင်အစိုးရကထောက်ပံ့ပေးတယ်ပေါ့နော်ဆိုတော့ senior တွေအတွက်ကတော့အရန်ကိုကောင်းတယ်သူတို့ program တွေမှာဝင်ပြီးတော့ကိုကကိုရဲ့ qualify ဖြစ်မဲ့အခြေအနေမျိုးကိုကိုကသွားပြီးတော့ရှောက်တယ်ဆိုလို့ရှိလို့ရှိရင်ဒီအစိုးရကအများကြီးသူတို့ထောက်ပံ့ပေးထားပါတယ်
ကိုဘကိုအိတ်ဆိုင်ပြီးတော့ပဲဒီလိုမျိုးပုဂ္ဂလိကတကြီးခရီးမှာနေရမဲ့လူမျိုးတွေအတွက်ကိုကြတော့ဘလိုမျိုးပြင်ဆင်မှုတွေလုပ်ထားတဲ့တယ်လို့အကြံပေးကြလဲရှင်
။အဲ့လိုမျိုးဆိုရင်တော့ကိုကကို့မှာမိသားစုတွေမရှိဘူးကိုကိုလည်းဆောက်ရှောက်မဲ့သူမရှိဘူးဆိုလို့ရှိရင်တော့ဟိုတလောက်ပေါ့နော်အနည်းဆုံး5000 6000လောက်ကို့မှာသုံးဖို့အတွက်ဇယိတ်ရှိနေမှာပဲကျမတို့လူမျိုးခေဟာမှာသွားနေဖို့အတွက်ကိုအဆင်ပြေနိုင်တယ်ပေါ့နော်
ဒီအခုလိုမျိုးဒီအဖိုးခောက်ဟိုယူပြောဝင်ဆောင်မှုပေးတဲ့ဒီတက်ကြီးကြီးဟာပေါ့နော်အဲ့မှာဒီအဖိုးဖားရဲ့ဒီကျမကြီးဘိုင်းကိုရောဘယ်လိုမျိုးတာဝန်ယူဆောင်ရှောက်ပေးရလဲဆိုတာလည်းရှင်းပြပေးပါရှင်
ဟုတ်ကဲ့မညီမတို့ဆောင်ရှောက်ပေးတာကကြတော့သူတို့ရဲ့ကျမကြီးဆိုင်ရာပေါ့စိတ်ပိုင်းဆိုင်ရာရောပြီးတော့တကူရေးတန်ရှင်ရေးအတွက်ကိုပါပေါ့နော်ညီမတို့သုံးခုလုံးပေါ့အဲ့ဒါကိုညီမတို့အဓိကထားပြီးတော့ဆောင်ရှောက်ပေးရတယ်ဘာဖြစ်လဲဆိုတော့ဒီကျမကြီးနဲ့ပတ်သက်ပြီးဆိုလို့ရှိရင်စီရောကရှိတယ်လို့ဆိုလို့ရှိရင်ညီမတို့အင်ဆူလင်နဲ့ပတ်သက်ပြီးတော့တို့စားတာတောက်တာဆိုင်ညီမတို့ကတို့ကိုဆောက်ရှောက်ပေးရတယ်ဂရုစိုက်ပေးရတယ်သွေးပေါင်ချိန်တာတွေစီဂျိုတွေလမ်းလျှောက်တာတွေဘာတွေကအစပေါ့နော်အသေးစိတ်ညီမတို့အကုန်လုံးလိုက်လုပ်ပေးရပါတယ်အမပြီးတော့ဒီတကောတန်ရှင်ရေးဆိုလို့ရှိရင်တို့တို့ဒီဒိုင်ပါဝဲတဲ့လူတွေရှိတယ်ဟိုရေးချိုးဖို့အတွက်ကိုအဆင်ပြေတဲ့လူတွေရှိတယ်အဲ့လိုလူမျိုးဆိုလို့ရှိရင်ညီမတို့ကတို့ကိုရေးပိုင်နဲ့ချိုးပေးရတယ်အမအဝတ်စားတွေလည်းလဲပေးရတယ်ပေါ့နော်တို့ရဲ့နေတူဝါပေါ့နော်လိုအပ်တဲ့ဟာမှန်သမျှစားတော့စားတာကအစညီမတို့ကတေးချအကုန်လုံးကိုစစ်စစ်ဆက်ဆက်လုပ်ပြီးတော့မှညီမတို့ကပြုစုပေးရတာအဲ့ဒါကြောင့်မို့ညီမတို့အနေနဲ့ဟိုအလုတ်သမားအစပေါ့နော်ညီမတို့ကတေးချရွေးချယ်ပြီးတော့ခံရပါတယ
်အဲ့လိုပြောလို့ဆက်ပြီးတော့မေးချင်တာပေါ့လေဆိုတော့ကိုနဲ့ဒီဆွေမျိုးဟိုတာစင်မဟုတ်တဲ့ဟိုဒစိမ့်ပေါ့နော်တက်ကြီးရွယ်ဦးတွေကိုဆောက်ရှောက်တဲ့လုပ်ငန်းမှာဘာအဓိကကြရတယ်လို့ပြောနိုင်မလဲအထူးသဖြင့်ဒီစေတနာထားဖို့နောက်ဒီစာနာမှုရှိဖို့ကဘယ်လောက်ဟိုအရေးကြီးတယ်လို့ရောညီမအနေနဲ့ပြောနိုင်မလဲရှင
်ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ကဲကြပါတယောက်လုံတော့မယ်ဆိုလို့ရှိရင်ဒီစိတ်ဓာတ်ပိုင်းဆိုင်ရာကပေါ့နော်အရန်ကိုကောင်းနေမှဒီလုပ်ငန်းနဲ့ရေရှည်လုပ်လို့ရတယ်ပေါ့နော်ဆိုတော့ဒီကိုယ့်ရဲ့အဖိုးတွေအဖွားတွေလိုမျိုးကိုစိတ်ဓာတ်မျိုးထားနိုင်မှဒီလုပ်ငန်းအတွက်ကိုအစအရန်အရှင်ပြေအဲ့ကြောင့်ညီမအမြဲတမ်းပြောတယ် this job is not for everyone ပေါ့နော်ဆိုတော့ခါကြတော့လူတိုင်းလူတိုင်းကဒီလုပ်ကိုလုပ်ဖို့ဆိုတာကဟိုလာစားကောင်းတယ်ဆိုပေမဲ့လေသိရမလားလူတိုင်းကမလုံနိုင်ဘူးပေါ့နော်အဲ့ကြောင့်မလို့ညီမတို့ကဒီစိတ်ပိုင်းဆိုင်ရာအရာလည်းပြင်ဆင်ထားရတယ်ပြီးတော့အတွေးပေါ့ကိုကတွေးတက်ကြတယ်အမရဖြည့်တွေးပေးရတယ်ပေါ့နော်တချို့ကြတော့ဘယ်လိုပြောမလဲဆိုတော့ဒီလူကြီးတွေဆိုတာကအသက်ကြီးနေပြီနော်ပြော dementia client နေရှိတယ်ဆိုတဲ့ခါကျတော့သူတို့စိတ်ပိုင်းဆိုင်ရာကပုံမှန်မဟုတ်ဘူးလေနော်ဆ တဲ့အခါကျတော့ဒါတွေကိုကိုကနားလည်ပြီးတော့ဖြစ်တွေးနိုင်တဲ့လူမျိုးဖြစ်မှသာလင်းဒီလောက်တော့ကိုအဆင်ပြေရဲ့လို့ညီမပြောချင်ပါတယ်ဟုတ်
အခုဆိုရင်မတနေ့ဖွင့်ထားတဲ့ဒီတက်ကြီးစောင်းလျှောက်ရေးကြီးဟာက၃ခုရှိသွားပြီပေါ့လေနောက်ဒီအိန္ဒယာရောက်ကိုလည်းဒီသွားပြီးတော့မှစောင်းလျှောက်တဲ့ဝန်ဆောင်မှုကိုလည်းလုပ်နေရဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာအောင်တော့ဘယ်ကနေစပြီးတော့စူးစမ်းခဲ့ရတယ်ဆိုတော့လည်းအတိုးချုပ်ပြီးတော့ပြောပြပေးပါလားရှင
်ညီမတို့တွေကဒီနိုင်ငံမှာဒီလိုမျိုး facility ဖွင့်လို့ဆိုလို့ရှိရင်ပရိဘောဂတွေကအစဘူးတွေရှိတယ်ပေါ့နော်ဒီအခန်းမှာလူတယောက်တော့ဆိုလို့ရှိလို့ရှိရင်night stand ရှိရမယ် drawer ရှိရမယ်အိယာကလည်းဟို hospital ဘာဖြစ်ကြမယ်လို့ပေါ့နော်အဲ့လိုမျိုးဒီဖိုးကြီးဖိုးကြီးတွေရဲ့သူတို့ရဲ့ကျန်းမာရေးအခြေအနေပေါ်မူတည်ပြီးတော့လိုအပ်ချက်တွေကိုညီမတို့ကပြန်ချိန်ပေးရတယ်စိတ်ပိုင်းဆိုင်ရာကလည်းအများနဲ့ ready ဖြစ်ဖို့အရေးကြီးတဲ့အတွက်ညီမဒီလုပ်ငန်းကိုလုပ်မယ်ဆိုပြီးဆော့ဖ်ဝဲချက်ချတဲ့အချိန်ကစပြီးတော့ဒီလူကြီးတွေနဲ့အစီအပြောင်ညီမကနေတယ်သူတို့လိုအပ်ချက်တွေကိုကိုကသိအောင်လို့အများနဲ့စူးစမ်းပြီးတော့လေ့လာတယ်စာတွေဖတ်ကြတယ်ဒီနိုင်ငံမှာရှိတဲ့သတင်းတွေဖတ်ကြတယ်ဒါတွေနဲ့ပတ်သက်ပြီးတော့ကိုကလုပ်မယ်ဆိုလို့ရှိလို့ရှင်ပြင်ဆင်မှုတွေအများကြီးရှိတယ်ခက်ခဲတွေလည်းအများကြီးရှိတယ်။ဒါမဲ့လည်းသိရမလား။စူးစမ်းပြီးတော့ကြော်ဖြတ်ခဲ့တယ်။ပြီးတော့ဒီလိုငှက်လို့မယ်အခုလိုမျိုးဂေဟာဖွင့်နေဆိုလို့ရှိရင်ငွေပိုင်းငွေကြေးဆိုင်ရာကောစိတ်ပိုင်းဆိုင်ရာကောအရန်ကြီးကြီးတယ်ဆိုတော့ခါကျတော့ဒါတွေကိုတင်းကျပ်ခံအောင်လုပ်နိုင်မှသာမယ်ဒီလိုငန်းကအဆင်ပြေတာပေါ့နော်။ဆိုတော့ညီမအနေနဲ့ကတော်တော်တော့စူးစမ်းခဲ့ရတယ်ဒီနေရာရောက်ဖို့ပေါ့နော်
။ California ပြည်နယ်က Alandra Home Care တတိယဘယ်ကိုစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင် Maternity A ဖြစ်ပါတယ်ရှင်။American ပြည်ထောင်စုကပြည်နယ်တိုင်းမှာဒီငွေကြေးမတက်နိုင်တဲ့ဘိုးဘွားတွေအတွက်ကိုအစိုးရထောက်ပံ့တဲ့စောင့်ရှောက်ရေးအစီအစဉ်တွေရှိလာမို့ကြိုတင်လေ့လာစီရင်ပေးထားတဲ့နယ်လို့သူကအကြံပြုပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ
။ဒါကတော့မဆုမြတ်မောင်အပတ်စဉ်တင်ဆက်နေတဲ့လူမှုရှုခင်းအစီအစဉ်ပါရှင်။ကျွန်တော်တို့ VOA မြန်မာပိုင်းကနေပြီးတော့နေ့စဉ်ဒီမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိနဲ့ဒီညမှာဆိုရင်တော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျွန်တော်တို့ရဲ့အစီအစဉ်တွေကိုတခါ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ပါတယ်။အခုလိုကျွန်တော်တို့တင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုတဲ့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ YouTube စာမျက်နှာမှာဆိုရင်လည်း VOA Burmese News ဆိုပြီးတော့ရိုက်လိုက်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ YouTube website မှာကျွန်တော်တို့ရဲ့အစီအစဉ်တွေကိုအချိန်မီ၍နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုလိုမျိုးနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့ဒီမအေးတနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုကြည့်ကြရအောင်ပါရှင်။နမကြီးကိုရီးယားဇလန်တွဲ Squid Game ရဲ့ဒုတိယရာသီရုပ်သံဇလန်တွဲဒီလာကုံစတင်ပြသတော့မှာပါ။ဘရာဇီးနိုင်ငံRio de Janeiro မြို့မှာတော့ဒီစီးပွားရေးမြင့်တင်ဖို့ Lady Gaga လို့ကမ္ဘာကျော်အဆိုတော်ရဲ့အခမဲ့ချော်ပြေပွဲမေလမှာကျင်းပဖို့အစီအစဉ်နေပါတယ်။တက်တက်ရောင်သတင်းလွှာမှာမအေးတန်နာကျော်ကစူးစီးတင်ပြထားပါတယ်ရှင်။
နမကြီးကိုရီးယားဇလန်တွဲဖြစ်တဲ့ Squid Game ရဲ့ဒုတိယရာသီရုပ်သံဇလန်တွဲအမည်ကျော်ညာကတော့ Netflix ကဒီဇလန်တွဲသစ်ထွက်ဖို့တလအလိုနိုဝင်ဘာ29ရက်နေ့မှာပဲထုတ်လိုက်ပါတယ်။ဒီတစ်ခေါက်ဇလန်တွဲမှာကလက်စားချေရာတွေပထမတစ်ခေါက်တည်းပို့ပြီးတော့စိတ်ဝင်စားစရာစိန်ခေါ်မှုတွေပါလာမယ်လို့ဒီဇလန်တွဲဖန်တီးတင်ဆက်တဲ့ Hyun Dong Hyuk ကပြောပါတယ်။2021ခုနှစ်မှာထွက်တဲ့ Movie Squid Game ရုပ်သံဇလန်တွဲဟာNetflix ရဲ့တမိုင်းမှာကြီးစုသူအများဆုံးဇလန်တွဲဖြစ်ပါတယ်။ Emmy ဆုတွေလည်းရရှိခဲ့ပြီးတော့ Hyun Dong Hyuk က Drama ဇလန်တွဲထူးချွန်ဒါရိုက်တာဆု၊ Minna E Jong Jae ကလည်းအကောင်းဆုံး Drama Minna တရုတ်ဆောင်ဆုကိုရခဲ့တာပါ။သူတို့နှစ်ဦးလုံးဒီလိုဆုမျိုးရတဲ့ပထမဆုံးအာရှအမေရိကန်တွေဖြစ်ပါတယ်။ပထမဇလန်တွဲတုန်းကအထူးအောင်မြင်ခဲ့တာမလို့အခုလိုမျိုးအပိုင်းနဲ့ဆက်ရိုက်တာကတော့ကျင်းနေတွေ့ထားပြီးသားကိစ္စပါ။အခုဒုတိယဇလန်တွေကိုဒီဇင်ဘာလ26ရက်နေ့မှာစတင်ပြသမှာဖြစ်ပါတယ်။နောက်ဆုံးတစ်ခေါက်ဖြစ်တဲ့တတိယပိုင်းဇလန်တွေကိုတော့2025မှာဆက်ပြီးတော့ရိုက်ဖို့စီစဉ်ထားပါတယ်။အခုဒုတိယပိုင်းဇလန်တွေမှာတော့မင်းသားအီဂျွန်ဂျီတရုတ်ဆောင်တဲ့ဇယုတ်ဆျွန်ကီဟွန်ကအသက်နဲ့လောင်စီထက်ရတဲ့ကစားပွဲတွေပြန်ဝင်လာပြီးတော့ရှင်းပြိုင်သူအစ်စ်တွေနဲ့တွေ့မှာဖြစ်ပါတယ်ရှင်။ဟောလိဝုဒ်ရဲ့နာမည်ကျော် TCR တရုတ်ရုပ်ရှင်ယုံကြည်ကို Paramount ရုပ်ရှင်ကုမ္ပဏီရဲ့ Gladiator 2ရုပ်ရှင်ကားတင်ဖို့အတွက်အဲရုပ်ရှင်ယုံကိုဇလန်နဲ့လိုက်အောင်လို့ရောမခစ်ပုံစံပြောင်းလဲပြီးတော့ပြင်ဆင်ထားခဲ့တာပါ။ ရုပ်ရှင်ဟောယောမမျိုးကအမိုးပွင့်ပွဲကြည့်စဉ်ခမ်းမယောမကောလစီယမ်နဲ့မျက်နှာစာပုံအသေးစိတ်ပြင်ဆင်ထားပြီးရုပ်ထုတွေအလန့်တွေပါအပြည့်စုံတက်ထားတာတွေ့ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20လောက်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားစုရရှိခဲ့တဲ့မူရင်းရုပ်ရှင်ကားရဲ့နောက်ဆက်တွဲအနေနဲ့ပါရမောက်ရုပ်ရှင်ထုတ်လို့ရေးကရိုက်ကူးတဲ့ Gladiator 2ရုပ်ရှင်ကားကပထမဆုံးယုံတင်တဲ့နိုဝင်ဘာ22ရက်နေ့မှာတင်ဝင်ငွေဒေါ်လာ6တန်းကိုရရှိခဲ့ပါတယ်။နိုဝင်ဘာလကုန်ဆုံးတဲ့သတင်းပတ်ကုန်အထိဆိုရင်တော့စုစုပေါင်းတစ်ကမ္ဘာလုံးဝင်ငွေဒေါ်လာတန်း320ရရှိပြီဖြစ်ပါတယ်။နာမည်ကျော် pop အဆိုတော် Lady Gaga ဟာ2025မေလမှာ Brazil နိုင်ငံ Rio de Janeiro မြို့ကကိုဘာကဘာနာကမ်းခြေမှာအခမဲ့ဖျော်ဖြေပွဲကျင်းပမယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးသိထားသူနှစ်ဦးကနိုဝင်ဘာ29ရက်နေ့မှာပဲ writer ကိုပြောသွားပါတယ်။ Rio de Janeiro မြို့တော်ဝင် Eduardo Paes ကမျိုးစီပွားရေးမြင့်တင်တဲ့အနေနဲ့နိုင်ငံတကာနာမည်ကြီးအမှုပညာရှင်တွေကိုဖိတ်ခေါ်ဖျော်ဖြေခိုင်းတဲ့ Celebration May မေလပွဲတော်နှွဲပြော်စွဲအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါရဲ့ Lady Gaga နဲ့စာချုပ်ချုပ်ထားတဲ့ Universal Music တည်ထုတ်လို့ရေးကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှချက်ချင်းပြန်မပြောပါဘူးအဆိုတော့ Madonna ကလည်းပြီးခဲ့တဲ့မေလကကိုဘာကဘာနာကန်းကြီးဖျော်ဖြေပွဲနဲ့အကြီးအကျယ်အောင်မြင်ခဲ့တာပါသူ့ရဲ့ပွဲကိုပြည့်တဲ့တန်းခွဲကျော်လာကြည့်သွားပါရဲ့အခုလေမေလ3ရက်နေ့ဖျော်ဖြေပွဲကလေဒီဂါဂါဖြစ်မယ်ဆိုတာသိကြရဲ့လို့တရားဝင်မကြင်ညာရသေးတာမို့နာမည်ထုတ်ပြောလို့မရသေးတဲ့သူကပြောပါရင်နောက်တစ်ခုကလည်း Bad Romance နဲ့ Poker Face တချင်းတွေနဲ့ကြော်ကြားလာတဲ့အဆိုတော်လေဒီဂါဂါပွဲဖြစ်မယ်လို့ထပ်အတည်ပြုပြီးတော့ Iris Rock Guitar ဖွဲ့ဖြစ်တဲ့ YouTube ကိုလည်းသူတို့စဉ်းစားခဲ့ကြရဲ့လို့ပြောပါရင်ယူရိုဝင် Paris ကတော့တရင်ပတ်အစောပိုင်းကကိုဘာကဘာနာဖျော်ဖြေပွဲတွေနိုင်ငံတကာကပေါ့အဆိုရတုံးနဲ့ကနအူးသဘောတူညီချက်ရထားပြီလို့ပြောပေမဲ့လည်းအဆိုရဘယ်သူဆိုတော့သူတေချာပြောမသွားခဲ့ပါဘူး။ဒါမဲ့သတင်းပတ်တွေဒီမှာနောက်ဆုံးသဘောတူညီမှုရလိမ့်မယ်လို့မျှော်လင့်ရပါတယ်။မက်ဒေါနာဖျော်ဖြေပွဲတုန်းကလည်းဒေသနာအဆိုရကစီးပွားရေးကြော်ညာရေးငွေကိုတုံးတယ်လို့အများပြည်သူဗန်နာငွေကိုလည်းတုံးခဲ့ပြီးတော့သူတို့ရင်းနှီးမြှုပ်နှံလိုက်ရတဲ့ Real 7000အတွက် Real 1300ဒေါ်လာနဲ့ဆိုရင်တော့1050နီးပါးပြန်ပြီးတော့ရလို့အဆအများကြီးပြန်ရသွားတာဖြစ်ပါတယ်။အခုလည်းလာမယ့်ဖျော်ဖြေပွဲကြီးအတွက် Rio တစ်မျိုးလုံးစိတ်လှုပ်ရှားနေပါရဲ့။မြို့တော်ဝင်က Rio မှာဖျော်ဖြေပွဲတွေလုပ်ဖို့စိတ်ကူးထားတာပြောပြတာပါ။ Madonna တို့ကပြေဝအောင်မြင်ခဲ့ပါရဲ့။ Lady Gaga လည်းအောင်မြင်အောင်ပါပါ။ခီးသွားဈေးကွက်ကလည်းအချိန်ကြီးကောင်းပါမယ်လို့ Rio Hotel အသင်းဥက္ကဋ္ဌ Alfredo Lopez ကပြောပါရယ်။ကိုဘာကဘာနာမှာအရင်ကလဲ Rolling Stone နဲ့ Ross Stewart တို့လိုနာမည်ကျော်တွေရဲ့အခမဲ့ဖျော်ဖြေပွဲတွေလည်းကျင်းပခဲ့ပါလိမ့်ရှင
်။မအေးတနာကျော်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ပါရှင်။ကဲခုတော့သတင်းချင်းချုပ်ကိုနားဆင်ရဖို့အချိန်ရောက်ပါပြီ။ကိုစော်ဝင်းနိုင်ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုရာဇဝမှုတွေအတွက်ထောင်ဒဏ်ချခံရနိုင်ခြေရှိနေတဲ့တားဖြစ်သူဟန်တာဘိုက်ဒန်ကိုတမရဂျိုးဘိုက်ဒန်ကဒီနေ့ငွေနေမနေ့ကလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်ပါတယ်။မြန်မာပြည်ပိုင်နဲ့ထိုင်းငါးဖမ်းဆက်လေတွေကိုပြစ်ခတ်ရေလုတ်သားတွေကိုဖမ်းဆီးသွားတဲ့ကိစ္စအတွက်မြန်မာတမ္မကြီးကိုထိုင်းနိုင်ငံကဒီကနေ့ဆင့်ခေါ်ပြောဆိုလိုက်ပါတယ်။မြန်မာပြည်ပိုင်နဲ့ထဲမှာဝင်ရောက်တာထောက်လန်းတွေ့ရှိတာကြောင့်ရေတပ်ကတွားရောက်စစ်ဆေးတားဆီးတာမှာမလိုက်နာတာကြောင့်တတိပေးပြစ်ခတ်ရတာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအင်္ဂါနေ့ဒီကနေ့မှာပဲသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။ဖမ်းဆီးမိသူတွေထဲမှာမြန်မာ28ဦးနဲ့ထိုင်းနိုင်ငံသား4ဦးကိုဖမ်းဆီးခဲ့တာကြောင့်စစ်စစ်မှုအတွင်းအကြမ်းဖက်မှုတွေနဲ့ဆက်နွယ်တဲ့ပစ္စည်းတွေကိုတွေ့ရှိကြောင်းလည်းပြောပေမဲ့ဘာပစ္စည်းတွေဆိုတာကိုတော့အတိအကျဖော်ပြခြင်းမရှိပါဘူး။ထိုင်းနိုင်ငံသားဝန်ကြီးဌာနအခြေအာရှရေးရညွှန်ကြားရေးမှူးကနေပြီးတော့မြန်မာတမတ်ကြီးဦးချစ်ဆွေကိုခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာပြည်ပကတွေကြီးထွားလာနေတာနဲ့များတည်ဆုံးသူအရေအတွက်6000ကျော်အထိရှိလာနေတာကြောင့်နိုင်ငံတကာရဲ့တုံ့ပြန်မှုတွေလမ်းကြောင်းမှရအောင်တက်မှတ်ဖို့လိုနေပြီလို့ကုလသမဂ္ဂကျွမ်းကျင်သူတွေကတတိပေးလိုက်ပါတယ်မြမအရေးမှာနိုင်ငံတကာကပြက်ကွက်နေတယ်ဆိုတာသိဆုံးသွားသူလူ6000ကတတိပေးနေပါတယ်လို့လဲမြမနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒရုစ်အပါအဝင်ကုလသမဂ္ဂလူခွင့်ရေးနဲ့တရားရေးဆိုင်ရာအထူးကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ကုလသမဂ္ဂကျွမ်းကျင်သူများအဖွဲ့ကပြောပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သ တရင်ချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြသွားတာပါ ဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ William Andrade ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ Robert Best ပါရှင်ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်ခဲ့တာပါကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပThis program has